to the Voice of America in Burmese.
Mingla nya jam ma shin 2019 ခုနှစ် December လ1ရက်တနင်္ဂနွေနေ့ညဘက် VOA season 2ကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line to meter 1925 32, Line lat meter 190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညပိုင်း season 2တာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမမများသတင်းအောင်နဲ့တူညီညာပေးသွားမှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံပေါ်ထားရှိတဲ့အမေရိကန်နိုင်ငံရဲ့မူဝါဒရည်နဲ့ပတ်သက်ပြီးအတော်လေးကိုစိတ်ဖြတ်မိတယ်လို့တောင်ကိုရီးယားသမ္မတရဲ့အကြီးတန်းအကြံပေးတူကပြောလိုက်ပါတယ်။ဟောင်ကောင်မှာဒီကနေ့ဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီရဲ့ထောက်ခံတဲ့သူတွေကိုရဲတပ်ဖွဲ့ကမျက်ရည်ပုံးတွေတုံးပြီးတော့နှိမ်နင်းခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
အဲ့လိုနိုင်ငံတကာသတင်းတွေပြီးမှတော့ဒီကနေ့မြို့တော်ခမ်းမရှိမှာလူမျိုးရုံးတပ်ဖြတ်မှုစွဲချက်တင်ထားတဲ့ ICJ မှာကိုယ်တိုင်သွားပြီးတော့ဖြေရှင်းမဲ့ဒေါအောင်ဆန်းစုကြည်ကိုထောက်ခံသူတွေကအခုလိုအားပေးကြပါတယ်
။ကျွန်တော်တတ်တည်ရှိဖို့လိုတယ်။ကျွန်တော်အပေစုတပေါင်းမှာတတ်တည်ရှိဆုံးလူတစ်ယောက်ပါ။သူရဲ့နာမည်က
တစ်ဖက်မှာလည်းအခုလိုတိုက်ပွဲတွေအခုလိုမျိုးထောက်ခံပွဲတွေကျင်းပတာမျိုးကအရင်စစ်ဆိုးရလို့ဝါဒမှိုင်းတိုက်မှုသာဖြစ်တယ်လို့ဝေဖန်တာတွေလည်းရှိနေပါတယ်။အဲဒီနောက်မြန်မာဒီမိုကရေစီအရေးဆွေးနွေးကမှာတော့မကွေးတိုင်းဒေသကြီးဝန်ကြီးချုပ်နဲ့ VOA ရဲ့တီးတန့်တွေ့ဆုံမေးမြန်းကအပိုင်းနှစ်ကိုနားဆင်ကြရမှာပါရှင်။အဲဒီနောက်ဒုတိယပိုင်းမှာပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်။အခုရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသတင်းအောင်တို့ပြောပြပါမယ်ရှင်။
အခုနှစ်2019ခုနှစ်တွင်အာဂရီလိုက်စားမှုတွေစီးပွားရေးကျဆင်းမှုတွေနိုင်ငံရေးလုံခြုံရေးနဲ့ကိုယ်ပိုင်လွတ်လပ်ခွင့်တွေနဲ့ပတ်သက်ပြီးတော့ဆန္ဒပြတောင်းဆိုမှုတွေဟာကမ္ဘာတစ်ဝှမ်းမှာဖြစ်ပွားခဲ့ပါတယ်။ကမ္ဘာတစ်ဝှမ်းကနိုင်ငံပေါင်း16နိုင်ငံထက်မင်းမှာအခုနှစ်တွင်ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တာပါ။ဒီအာရှနိုင်ငံတွေထဲမှာတော့ဒီဟောင်ကောင်မှာဆိုရင်တရုတ်နိုင်ငံကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကိုစတင်တဲ့ဆန္ဒပြပွဲတွေမတ်လမှာစတင်ပြီးတော့ပြီးခဲ့တဲ့ဇွန်လကနေစပြီးသတင်းဘက်ကုန်တိုင်းဆန္ဒပြပွဲတွေလှုပ်ခဲ့တာဆိုရင်အခုဆိုရင်9လကျော်သွားခဲ့ပြီဖြစ်ပြီးတော့လူတွေတန်းနဲ့ချီပြီးတဲ့ပါဝင်ခဲ့ပါတယ်ဆန္ဒပြပွဲတွေဟာတခါတရံမှာအကြမ်းဖက်တာတွေအထိဖြစ်ခဲ့ပြီးတော့လုံခြုံရေးဘက်တွေဘက်ကလည်းအင်အားသုံးနေတာတွေရှိခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံမှာဆိုရင်လည်းပြီးခဲ့တဲ့စက်တင်ဘာလကအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဘက်ကအားနည်းတာတွေကြောင့်မြို့ကြီးတချို့မှာဆန္ဒပြတာတွေဖြစ်ခဲ့ပြီးတော့အနည်းဆုံး2ယောက်ထပ်မံနေစီဆုံးခဲ့ပါတယ်ပြည်ထောင်နိုင်ငံမှာဆိုရင်လည်းလောက်ခလာစာမလုံလောက်မှုကုန်စည်နှုန်းမြင့်တက်မှုဝင်ငွေမညီမျှမှုတွေကြောင့်ဆန္ဒပြတာတွေအကြီးအကျယ်ဖြစ်ပေါ်ခဲ့သလိုရုရှားနဲ့စပိန်နိုင်ငံတွေမှာလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးရုရှားနိုင်ငံမှာတော့1500ကျော်ဖမ်းဆီးခံခဲ့ရပြီးတော့တချို့တွေလည်းနှစ်ရှည်ထောင်ဒဏ်တွေချမှတ်ခံခဲ့ရပါတယ်။ဒါပြင်ရှေ့လေပိုင်းဒေသကအီရန်နဲ့အီရန်နိုင်ငံတွေမှာလောင်စာဆီးဈေးတက်တာတွေအာဂရီလိုက်စားမှုတွေအစိုးရကအများပြည်သူကိုပေးတဲ့ဝန်ဆောင်မှုညံပြင်းတာတွေကြောင့်ဆန္ဒပြတာတွေဖြစ်ပေါ်ခဲ့ပြီးအီရန်နိုင်ငံမှာ140ကျော်နဲ့အီရန်နိုင်ငံမှာတော့300ကျော်တည်ဆုံးခဲ့တယ်လို့ဆိုပါတယ်။ဒါပြင်အမေရိကတိုက်ဖက်မှာဆိုရင်လည်းအီကွေဒေါ၊ချီလီ၊ဘိုလီးဗီးယား၊ကိုလံဘီးယား၊ဟေတီစတဲ့နိုင်ငံတွေနဲ့ရှေ့လေပိုင်းမှာတော့အီဂျစ်နဲ့လေဗနွန်နိုင်ငံတွေမှာလည်းဆန္ဒပြတာတွေအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်ခင်ဗျာ။
ဟောင်ကောင်မှာထောင်ထဲချီတဲ့ဒီမိုကရေစီအရေးလှုပ်ရှားသူတွေဟာဒီကနေ့တနင်္ဂနွေနောက်ပိုင်းမှာဈေးဆိုင်တွေနဲ့စီကားတဲ့ကျင်းစားကျွေအရက်မှာစုဝေးခဲ့တဲ့အတွက်ရဲတပ်ဖွဲ့ကမျက်ရည်ယိုပုံသုံးပြီးတော့လူစုခွဲခဲ့ပါတယ်။ဒီမိုကရေစီအရေးလှုပ်ရှားသူတွေဟာဒီကနေ့စုဝေးချီတဲ့ပွဲ3ခုပြုလုပ်ဖို့စီစဉ်ထားတာပါ။ဟောင်ကောင်ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုထောက်ခံတဲ့ဥပဒေမူကြမ်းတစ်ခုကိုသမ္မတထရမ့်ကလက်မှတ်ရေးထိုးလိုက်တဲ့အပေါ်မှာကျေးဇူးတင်ကြောင်းပြတဲ့အနေနဲ့သူတို့ဟာအမေရိကန်ကောင်စီဝင်ရုံးရှိကိုလည်းတွားရောက်ခဲ့ပါတယ်။ဆန္ဒပြသူ200လောက်ဟာလည်းအီဒင်ဘရာယဉ်ပြင်ကနေအစိုးရအဆောက်အဦတွေကိုတွားရောက်ပြီးတော့ရဲတပ်ဖွဲ့ကမျက်ရည်ယိုပုံအသုံးပြုတဲ့အပေါ်မှာဆန့်ကျင်ဆန္ဒပြခဲ့ပါတယ်။ဒီမိုကရေစီရေးလှုပ်ရှားသူတွေဟာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကိုရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုထားပေမဲ့လမ်ကငြင်းဆန်နေတာပါ။ဆန္ဒပြပွဲကိုရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နင်းတဲ့အပေါ်မှာလည်းလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့ကိုသူကငြင်းဆန်ပါတယ်။1998ခုနှစ်မှာဟောင်ကောင်ကိုတရုတ်အုပ်ချုပ်မှုအောက်ဗြိတိန်ကလွှဲပြောင်းပေးချိန်တုန်းကဂတိကိုပြုခဲ့တဲ့လွတ်လပ်ခွင့်တွေကိုတရုတ်ကဝင်ဆွတ်ဖက်နေတယ်လို့မြင်ပြီးတဲ့နောက်6လအတွင်းမှာဆန္ဒပြပွဲတွေစတင်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်တရုတ်ကတော့ဝင်ဆွတ်ဖက်တယ်ဆိုတာမဟုတ်ဘူးလို့ညင်းထားပြီးတော့အဲ့ဒီအချိန်ကချမှတ်ခဲ့တဲ့တနိုင်ငံစနစ်နှစ်ခုဆိုတာအပေါ်မှာအခိုင်အမာဆက်ရှိတယ်လို့ပြောထားပါတယ်
မြောက်ကိုရီးယားနိုင်ငံပေါ်ထားရှိတဲ့အမေရိကန်နိုင်ငံရဲ့မူဝါဒရည်နဲ့ပတ်သက်ပြီးတော့အတော်လေးကိုစိတ်ပြတ်မိတယ်လို့တောင်ကိုရီးယားသမ္မတရဲ့အကြီးတန်းချန်ပီတူကဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားရည်နဲ့ပတ်သက်ပြီးတော့ဂျာဝန်ဆောင်ရွက်နိုင်မှုအတွက်အမေရိကန်ကတောင်ကိုရီးယားနိုင်ငံကိုလုံခြုံရေးအပြည့်အဝပေးမထားဘူးလို့သူကပြောပါတယ်။ မြောက်ကိုရီးယားနိုင်ငံအနေနဲ့သူတို့ရဲ့နျူကလ িয়ার လက်နက်တွေစွန့်လွတ်လာအောင်အမေရိကန်အနေနဲ့မလုံးတွေပို့ပြီးတော့ပေးဖို့ကမ်းလှမ်းတဲ့တယ်လို့လည်းကိုရီးယားနိုင်ငံပေါင်းစည်းရေးကိစ္စနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားသမ္မတကိုအကြံပေးနေတဲ့ဂျွန်ဆေးဟွန်ကပြောပါရဲကိုကဒုတ်ချွေးပြီးတော့မုတ်ချွေးတဲ့ပုံစံမျိုးတော့မလုပ်တင်ကြအောင်မြောက်ကိုရီးယားကိုအရင်ဆုံးမလုံးတွေပေးတင်ကြအောင်အဲ့လိုပေးတာအဆင်မပြေမှဒဏ်ခတ်တင်တယ်ဆိုပြီးတော့သူကဆက်ပြောပါရဲမြောက်ကိုရီးယားကအခုနှစ်မကုန်ခင်မှာနျူကလ িয়ার ဆွေးနွေးမှုတွေကိုပြန်လုပ်ဖို့အတွက်အမေရိကန်ကို PR ပေးနေချိန်မှာပဲသူကအခုလိုပြောလိုက်တာပါမြောက်ကိုရီးယားနိုင်ငံဘက်ကတော့သူတို့အနေနဲ့တာဝဲပစ်ဒုံးကြီးဒါမှမဟုတ်နျူကလ িয়ার ဆန်းစပ်မှုတွေလုပ်သွားမယ်ဆိုပြီးတော့ချိန်ချောက်ထားပါတယ်မြောက်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေပြန်ပြီးတော့ဖြစ်လာခဲ့ရင်တော့ဒါဟာတောင်ကိုရီးယားသမ္မတအတွက်တော့နိုင်ငံရေးအရထိုးနှက်လိုက်တာဖြစ်မှာပါအမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ဆွေးနွေးမှုတွေရပ်တန့်နေချိန်မှာပဲတောင်ကိုရီးယားနိုင်ငံဟာစိတ်နှောက်ယှက်ဖြစ်စရာကောင်းတဲ့ဂျာဝန်ဆောင်ရွက်သူဖြစ်တယ်လို့လည်းမြောက်ကိုရီးယားဘက်ကဆွဆွဲပြောဆိုလိုက်ပြီးတော့ကိုရီးယားနိုင်ငံကြားစီမံကိန်းတွေမှာလည်းပူးပေါင်းပါဝင်ဖို့ညှင်းဆိုထားပါတယ်ခင်ဗျာ
အီရန်နိုင်ငံမှာဆိုးဝါးတဲ့လေထုညဉ့်ဉျန်းမှုအခြေအနေကြောင့်မြို့တော်တက်ဟီရန်အပါဝင်နေရအတော်များများမှာကျောင်းတွေနဲ့တက္ကသိုလ်တွေကိုပိတ်ထားတယ်လို့မနေ့စနေနေ့ကအစိုးရသတင်းဌာနတွေမှာကြေညာပါတယ်လီရူညဉ့်ဉျန်းမှုမြင့်တက်လာတဲ့အခြေအနေပေါ်မှာအရေးပေါ်အစည်းအဝေးကျင်းပပြီးတဲ့နောက်ဒုတိယမြို့တော်ဝန်မိုဟာမက်တာခီဇာဒီကအခုလိုအကြောင်းတွေကိုပိတ်ထားဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းအီရန်သတင်းဌာန IRNA ကပြောပါရယ်လူငယ်လူကြီးတွေနဲ့အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာရှိသူတွေအနေနဲ့အိမ်ထဲမှာပဲနေဖို့သတိပေးထားပြီးတော့အားကစားလှုပ်ရှားမှုတွေမလုပ်ကြဖို့ကိုစနေနေ့ကတားမြစ်ထားပါရယ်မြို့တော်တဟီရန်မှာမိဂိုးမြူနဲ့အန်ဒီရဲရှိတဲ့လူထုညဉ့်ဉျန်းမှုအခြေအနေကိုပြီးခဲ့တဲ့နိုဝင်ဘာလလေကလေးကကြုံတွေ့နေရတာပါမြို့တော်တဟီရန်အပါအဝင်အယ်ဘော့စ်ခရိုင်နဲ့အလဲပိုင်းအက်စဖာဟန်ခရိုင်အတွင်းကျောင်းတွေကိုပိတ်ထားတယ်လို့တာဝန်ရှိသူတွေကိုကိုးကားပြီးတော့ IRNA သတင်းမှဖော်ပြပါဗျ။နိုင်ငံအရှေ့မြောက်ပိုင်းမာရှတ်မြို့နဲ့အနောက်မြောက်ပိုင်းအိုရူမီယာခေါမ်နဲ့တဟီရန်မြို့တောင်ပိုင်းဒေသတွေမှာလည်းအလားတူကျောင်းတွေကိုပိတ်ထားရပါရဲ့ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖြူရီကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဆွေနိုင်ငံမဒရစ်မြို့မှာမနေ့ဖြန်တင်လာနေမှာစတင်ချင်းပါမယ်။ရာသီဥတုဆိုင်ရာညီလာခံကိုကမ္ဘာတစ်ဝှမ်းမှာရှိတဲ့နိုင်ငံပေါင်း200လောက်ကကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာပြဿနာတွေပိုပြီးတော့ဆိုးဝါးလာနေတယ်ဆိုတော့ဆိုရင်စရာသတိပေးချက်တွေနဲ့အမေရိကန်ကဒီရာသီဥတုဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်လာနိုင်တယ်ဆိုတော့ကြက်တွေကဒီညီလာခံကိုအဓိကလွှမ်းမိုးနေတာဖြစ်ပါတယ်။ဒီကရပိုင်းတွေအတွင်းကုလသမဂ္ဂကထုတ်ပြန်လိုက်တဲ့အစည်းအဝေးခန်းစာတစ်စုံရတော့ရာသီဥတုပြောင်းလဲမှုတွေကိုတိုက်ဖြတ်ဖို့လှုံ့ဆော်နေကြတာတွေဟာတကယ်လက်တွေ့ဘဝမှာထိထိရောက်ရောက်ဖြစ်ဖို့အတွက်လုံလောက်မှုမရှိဘူးဆိုတာကိုပြသနေပါတယ်။ဒါ့အပြင်ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးအတွက်လှုံ့ဆော်နေတာတွေထိရောက်မှုမရှိဘူးဆိုတာကိုပြသတဲ့အနေနဲ့ပြီးခဲ့တဲ့တောက်ချာနေ့ကလည်းကမ္ဘာတစ်ဝှမ်းမှာဆန္ဒပြခဲ့ကြပါတယ်။ရာသီဥတုပြောင်းလဲမှုတွေကလူတွေအစိုးပိုင်းကမထင်ထားသလိုမျိုးအမှန်တကယ်လက်တွေ့ဖြစ်လာနေတယ်လို့ Paris မြို့အခြေစိုက်စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ OECD အဖွဲ့ကရာသီဥတုပြောင်းလဲမှုဆိုင်ရာအကြီးအကဲ Simon Buckle ကလည်းပြောလိုက်ပါတယ်ခင်ဗျာ။
နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Apple ကရုရှားနိုင်ငံအတွက်ရေးဆွဲပြုစုတဲ့ဒေတာမြေပုံနဲ့ရာသီဥတုအခြေအနေပြ App Store မှာ Crimea ကျွန်းဆွယ်ကိုရုရှားပိုင်နဲ့တစိ့တဒေတာအဖြစ်ဖော်ပြခဲ့တဲ့အတွက်ဝေဖန်မှုတွေမြင့်တက်ခဲ့ပြီးတဲ့နောက်မှာ Apple ကဒီအပေါ်ကိုပြန်ပြီးတော့သုံးသပ်သွားမယ်လို့ပြောဆိုလိုက်ပါတယ်။အငင်းပွားပွဲနေဆက်ဒေတာနေရာတွေနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်ရမလဲဆိုတာအသေးချာလေ့လာသွားမယ်လို့ Apple ပြောခွင့်ရ Trudy Muller ကတောက်ကြနေကပြောပါတယ်။ရုရှားနိုင်ငံအတွင်းသာအကျိုးသက်ရောက်တဲ့ဥပဒေတည်ကြောင်မြေပုံညွှန်းအပြောင်းလဲလုပ်တာဖြစ်ပြီးရုရှားပြင်ပမှာမြေပုံညွှန်းပြောင်းလဲတာမရှိဘူးလို့မူလာကပြောပါတယ်။နိုင်ငံတကာဥပဒေတွေအမေရိကန်နဲ့တခြားပြည်တွင်းဥပဒေတွေကိုလေ့လာပြီးမှမြေပုံပေါ်မှာညွှန်းပြချက်တွေတက်ဖို့ဆုံးဖြတ်ခဲ့တာလို့သူက Reuters သတင်းကိုပြောပါတယ်။ Apple အနေနဲ့မူဝါဒတွေကိုအသေးချာပြန်သုံးသပ်ပြီးရင်တော့ပြင်ဆင်မှုတွေလုပ်ကောင်းလုပ်သွားမယ်လို့လည်းမူလာကထပ်လောင်းပြောဆိုပါတယ်။မြေပုံညွှန်းမှာ Crimea ကျွန်းဆွယ်ကိုရုရှားပိုင်တဲ့တစိ့တဒေသအဖြစ်ဖော်ပြခဲ့တဲ့အပေါ် American ဆိုင်ရာ Ukraine တန်ယုံက Apple ကုမ္ပဏီကို Crimea ကျွန်းဆွယ်ကအခြေအနေတွေကိုစာရေးသားပြီးရှင်းပြခဲ့တယ်လို့ပြန်လည်ပြင်ဆင်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြောင်းလွတ်လပ်တဲ့ဥရောပအသံကိုပြောဆိုခဲ့ပါတယ်ရှင်။
အယ်ဘေးနီးယားနိုင်ငံမှာဖြစ်ခဲ့တဲ့သတင်းဘက်ကငြင်းလုတ်ခတ်ခဲ့ပြီးတဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အယ်ဘေးနီးယားနိုင်ငံကိုငွေကြေးထောက်ပံ့နေတဲ့ကျွမ်းကျင်သူတွေရဲ့အကူအညီတွေပေးကြဖို့အယ်ဘေးနီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။အယ်ဘေးနီးယားနိုင်ငံတနိုင်ငံနဲ့ပြည်နယ်တည်ဆောက်ရေးလုပ်ငန်းတွေကိုလုပ်ဖို့မဖြစ်နိုင်ဘူးလို့ဝန်ကြီးချုပ်အက်ဒီရာမာကဒီကနေ့မှပြုလုပ်တဲ့အစိုးရအဖွဲ့အစည်းအဝေးတွင်ပြောပါတယ်။ငရင်နဲ့ပတ်သက်ပြီးပြည်နယ်ထူထောင်ရေးလုပ်ငန်းတွေလုပ်ဖို့အတွက်အစိုးရအသုံးစရိတ်ကိုပြန်လည်ပြင်ဆင်ထားကြောင်းဒါပေမဲ့အယ်ဘေးနီးယားနိုင်ငံအနေနဲ့နိုင်ငံတကာရဲ့အကူအညီတွေကိုလိုအပ်နေဆဲဖြစ်တယ်လို့သူကပြောပါတယ်။ဒါပြန်သူအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုစာရေးပြီးတောင်းဆိုထားတယ်လို့လည်းဆိုပါတယ်။ငရင်ကြောင့်ပျက်စီးတဲ့အတိုင်းအတာပမာဏကိုကဲဖြတ်နိုင်ဖို့အတွက်အမေရိကန်နဲ့ဥရောပသမဂ္ဂကအမျိုးပြအင်ဂျင်နီယာတွေနဲ့ဒေသခံကျောင်းကျင်သူတွေပူးပေါင်းပြီးတော့လှုပ်ဆောင်နေကြပါတယ်။အရင်ကအယ်ဘေးနီးယားနိုင်ငံမှာစုစုပေါင်း52ယောက်တည်ဆုံးပြီး900ကျော်တန်ရာရခဲ့ပါတယ်။ရှားဝေကယ်ဆယ်ရေးလုပ်ငန်းတွေကိုတော့မနေ့စနေနေ့ကအဆုံးသတ်လိုက်ပြီးဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ငရင်နယ်ကိုစိုးစုံခံလိုက်ရတဲ့မြို့တွေထဲကတစ်ခုဖြစ်တဲ့ Darros မြို့မြို့တော်ဝန်ကတော့အင်္ဂါနေ့ကဖြစ်ခဲ့တဲ့အဲ့ဒီငရင်အတွင်းမှာ52ယောက်ပဲတည်ဆုံးခဲ့လို့သူ့အနေနဲ့ကြေညာမိတယ်လို့စကားပြောမှားခဲ့တာကြောင့်လူမှုတွေကအကြီးကျယ်ဒေါသထွက်ခဲ့တဲ့အတွက်ဒီကနေ့မှာတော့ရာထူးကနေနှုတ်ထွက်သွားပါတယ်။ပြင်အား 6.4 ရှိတဲ့ငရင်ကြောင့်အယ်ဘေးနီးယားနိုင်ငံတဝန်းအင်ဂျီအဆောက်အုံထောက်နေရာပျက်စီးသွားခဲ့ပြီးတော့9,000ကျော်ဟာနေရမရှိပဲဖြစ်နေပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာအင်အားပြင်းပြီးတော့အနေရများတဲ့နှင်းမုန်တိုင်းတစ်ခုဟာအရှိဘက်ကိုဥတီရေရှားလာနေပြီးကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကနေအလယ်ပိုင်းကမြောက်ဖက်ချမ်းမှရှိတဲ့ပြည်နယ်တွေမှာစနေနေ့ကစီးနှင်းတွေထူထပ်စွာကျခဲ့ပြီးတော့တချို့နေရာတွေမှာမိုးရေရွာခဲ့ပါတယ်ဒီနှင်းမုန်တိုင်းကအလယ်ပိုင်းမြောက်ဖက်ချမ်းလွင်ပြင်ဒေသမင်းနီဆိုတာဝင်းစကိုဆန်နဲ့မီချီဂန်ပြည်နယ်အထက်ပိုင်းဒေသတွေမှာစီးနှင်း6လက်မကနေတပေလောက်ထိကျနိုင်တယ်လို့အမျိုးသားမိုးလေဝသဌာနကခန့်မှန်းထားပါတယ်ဒီပြည်နယ်ရဲ့တောင်ပိုင်းမှာတော့မိုးရွာသွန်းတာတွေမိုးကြိုးပစ်တာတွေဖြစ်ခဲ့ပြီးတော့တန်နစီနဲ့အိုဟိုင်းယိုးတောင်ကြားဒေသတွေမှာမိုးတွေအကြီးအကျယ်ရွာသွန်းခဲ့ပါတယ်နောက်ထပ်နှင်းမုန်တိုင်းတစ်ခုလည်းအမေရိကန်အရှေ့ဘက်ကန်ယိုဒန်အလယ်ပိုင်းပြည်နယ်တွေမှာဒီကနေ့တနင်္ဂနွေနေ့ကနေမနေ့ဖြန်အထိဝင်ရောက်ဖို့ရှိတယ်လို့ခန့်မှန်းနေပါတယ်ရှင်
The Voice of America, VOA. တနင်္ဂနွေနေ့ညပြထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမြသစေအောင်တို့ပြောပြပေးသွားကြတာပါရှင်။အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမြို့တော်ခမ်းမရှိကဒေါအောင်ဆန်းစုကြည်ကိုထောက်ခံပွဲအကြောင်းပြောပြပေးမှာပါ။လူမျိုးရောတပ်ဖြတ်မှုဆွဆွဲချက်ကိုဖြေရှင်းဖို့နိုင်ငံတကာတရားရုံး ICJ မှာသွားပြီးတော့ဖြေရှင်းမယ်ဒေါအောင်ဆန်းစုကြည်ကိုဝင်ကြီးချုပ်တွေကိုယ်တိုင်ဦးဆောင်ပြီးလူမှုထောက်ခံပွဲတွေကျင်းပတာဟာလက်တွေမဆန်ပဲအရင်စစ်အစိုးရလိုဝါဒမှိုင်းတိုက်တာဖြစ်တယ်လို့လူအခွင့်အရေးလှုပ်ရှားသူလူငယ်တွေကပြောပါတယ်။အခုအစိုးရနဲ့စစ်တပ်ရင်ဆိုင်နေရတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်လူအခွင့်အရေးချိုးဖောက်တဲ့ဆိုတဲ့ဆွဆုံမှုဟာတိုင်းရင်းသားဒေသတွေမှာစစ်တပ်ရဲ့ဆိုးရွားလွန်းလှတဲ့လူအခွင့်အရေးချိုးဖောက်မှုတွေတဲ့ကတစ်ခုသာဖြစ်သေးတဲ့အကြောင်းကိုလည်းတိုင်းရင်းသားလူငယ်တွေကပြောပါတယ်ဒီကနေ့ရန်ကုန်မြို့တော်ခမ်းမရှိကဒေါအောင်ဆန်းစုကြည်နဲ့အတူရှိနေတဲ့ဆိုတော့လူမှုထောက်ခံပွဲအပေါ်သဘောထားအမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်မြန်မာနိုင်ငံပေါ်မှာလူမျိုးတုံးတက်ဖြတ်မှုဆန်ရဆွဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတာကိုကြားနာစစ်ဆေးမဲ့ကိစ္စနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်မကြခင်ရက်ပိုင်းမှာပဲတွားရောက်ရင်ဆိုင်ဖြည့်ရှင်တော်မှာဖြစ်ပါတယ်။အခုလိုမျိုးမြန်မာနိုင်ငံရဲ့အကျိုးစီးပွားကာကွယ်ရန်အတွက်ဆိုပြီးဒေါအောင်ဆန်းစုကြည်ကိုယ်တိုင်နိုင်ငံခြားရေးဝန်ကြီးတယောက်အနေနဲ့ဥဆောင်ဖြည့်ရှင်မဲ့အပေါ်မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းအသီးသီးမှာတော့ဝန်ကြီးချုပ်တွေကိုယ်တိုင်ဦးစီးပြီး We Stand With ဒေါအောင်ဆန်းစုကြည် We Stand With Mother Su ဆိုပြီးဒေါအောင်ဆန်းစုကြည်နဲ့အတူရှိနေတဲ့ဆိုတဲ့ထောက်ခံပွဲတွေကျင်းပနေပါတယ်။ဒီကနေ့မှာတော့ရန်ကုန်မြို့မြို့တော်ခမ်းမရှိကဒေါအောင်ဆန်းစုကြည်ကိုထောက်ခံပွဲမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကိုယ်တိုင်တက်ရောက်အားပေးခဲ့ပါတယ်
။ကျွန်တော်တို့ဘလို့အကက်ခဲပဲဖြစ်ဖြစ်ဘလို့အချက်တဲပဲဖြစ်ဖြစ်ကျွန်တော်တို့ကြော်လောနေမှာဖြစ်တယ်။ကျွန်တော်တို့တတိရှိဖို့လိုတယ်။ကျွန်တော်တို့အမေစုတပေါင်းမှာတတိရှိဆုံးလူတစ်ယောက်ပါ။သူရဲ့လက်နက်ကချစ်ချင်းမြစ်တာ။သူသွားနေပြီရှင်းနေပြီကျွန်တော်တို့ချစ်တဲ့လူတွေကလည်းသူနဲ့တက်သူကတော့ကြားရဆိုတော့ပျောက်တော့တဲ့နှလုံးသားတွေကိုချစ်ချင်းမြတ်တာပဲထဲရမှာဖြစ်ပါတယ်
ဒီလိုလူမှုထောက်ခံပွဲတွေဆန္ဒထုတ်ဖော်မှုတွေဟာမြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့လူခွင့်ချိုးဖောက်ခဲ့တဲ့ဘာသာမတူလူမျိုးကွဲတဲ့လူနည်းစုတွေပေါ်မှာဆေးရာဇဝတ်ပြစ်မှုတွေကျူးလွန်ခဲ့တဲ့ဆိုတော့ဆွဆွဲချက်တွေကိုဖြေရှင်းနိုင်မှုတက်ရောက်မှုရှိနိုင်ပါမလားအရင်စစ်အစိုးရအဆက်ဆက်လူမှုကိုဖိအားပေးဝါဒမှိုင်းတိုက်တဲ့လုပ်ရက်နဲ့ဆင်တူနေတယ်လို့လူခွင့်လှုပ်ရှားသူတဦးဖြစ်တဲ့အတန်းအဖွဲ့ကမောင်ဆောင်ခါကသူ့အမြင်အခုလိုပြောပါတယ
်အရင်တော့အစိုးရလှုပ်ခဲ့တဲ့ပုံစံအတိုင်းထောက်ခံပွဲတွေဒီဘက်အစိုးရမှာထက်လို့ကိုကြိုးစားလာတာကိုကျွန်တော်တို့ကတွေ့ရတယ်ပေါ့နော်။အမှအရင်ကဆိုလည်းဒီဝေကျုံချင်းချင်ဥပဒေထောက်ခံပွဲဆိုတာမျိုးကြီးချင်းချင်းတည်းလုပ်ခဲ့ကြတယ်။အဲအဲ့လိုပဲအခုဒီဘက်မှာလည်းအဲဒီဆနာဒေါန်ဆန်းစုကြည်ထောက်ခံပွဲဆိုတာမျိုးနဲ့ပဲဝ ူဂျူထမ်းလက်နဲ့ကာဝူစူးကြတာပေါ့တော့ကျွန်တော်တင်နေပြဒီထောက်ခံပွဲတွေကတော့နှစ်လူကျော်မှာအကျိုးတရားကိုရှိမရှိလို့စဉ်းစားရင်ပူပြီးတော့အကျေများနိုင်ကြပြဘာလို့လဲဆိုတော့ဒါဂျီနိုဆိုက်ဆိုတဲ့ကိစ္စကိုကျွန်တော်ကတွားရောက်ဖြေရှင်းတဲ့ကိစ္စမှာဂျီနိုဆိုက်ရဲ့အတွင်းထဲမှာဆန္ဒလူမှုရေပါဝင်ဖက်တက်မှုတွေပါတယ်ပေါ့လူမှုကိုကျွန်တော်ကဝါရမိုင်းနေတဲ့ကြေလူမှုကိုယ်တိုင်ဒီလိုမျိုးဒီလှုပ်ဆော်တဲ့ဟာတွေတွေ့ရတာမျိုးရှိရပေါ့အဲ့တော့အဲ့လိုထောက်ခံပွဲတွေမှာဘာပြောမလဲဆိုတဲ့ကိစ္စအရေးကြီးရလို့ထင်တယ
်။ဒေါ်ဆန်းစုကြည်အနေနဲ့နိုင်ငံခေါင်းဆောင်အကြီးအကဲတယောက်အနေနဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့နိုင်ငံတကာတရားရုံးမှာတွားရောက်ဖြေရှင်းမှုစူးစမ်းတဲ့အပေါ်မှာတော့တိုင်းရင်းသားဒေသတွေမှာစစ်တပ်ရဲ့လူခွေးချိုးဖောက်မှုတွေဆီယာဇွေးမှုကျူးလွန်မှုတွေအပေါ်မှာလည်းတာဝန်ယူဖြေရှင်းမှုတင့်ပါတယ်လို့ကချင်ငြိမ်းချမ်းရေးလှုံ့ဆော်သူစိုင်းနုပန်ကဆိုပါတယ်
။တိုင်းရင်းသားတွေစစ်ပွဲတွေအကြီးကြီးဖြစ်တော့မှာဆိုရင်တော့လူစုကောင်းဆောင်တယောက်အနေနဲ့ဒါပြည်သူ့တွေကြောက်ခက်ခက်နေတဲ့ဟာကိုသူလူတွေရှုခဲ့တယ်။ဘာမှလုံးကြံမှုဆောင်ရွက်မှုဘာမှမရှိခဲ့ဘူး။ဒါပေမဲ့ဒီစစ်တပ်ဘက်ကသူအနေနဲ့အရန်ကာဗာလုပ်တယ်ဆိုတော့အနေနဲ့ဒီတော့နောက်တစ်ခုကဒီမျိုးဒီ sandwich တို့စုပေါ့နော်အများကြီးလုံးကြီးအပိုင်းတွေတွေ့ရတယ်။ဒါကဒီတူချို့ကိုနည်းနည်းကြောင်းပြန်လက်တလုံးချလုံးဆောင်နေလို့ကျွန်တော်တို့ကနေတယ်။အဓိကပြောချင်တာကဒီတူချို့ကအရင်တော့ sip ဒီ CAT နိုင်ငံရေးတက္ကသိုလ်ဖြစ်ခဲ့ပြီးဒီခေါက်ကတော့နိုင်ငံတော်ကောင်းဆောင်တွေဒီတိုင်းဒါကောင်းဆောင်တွေပါလေကောင်းဆောင်တွေအနေနဲ့ဒီတူကိုအသုံးချကြဖို့ဒါကျွန်တော်ပြောချင်တယ်ပေါ့နော
်။ဟုတ်ကဲ့။
ဆိုတော့ဒီလုံဆောင်မှုတွေအားလုံးအပေါ်မှာကျေဒါကတော့တမိုင်းတရားခံတစ်ခုအနေနဲ့ဖြစ်လာလိမ့်မယ်ဒါပြည်ပေါ်မှာတာဝန်မှုတောင်းကုန်မှုရှိရှိနဲ့အလို့ဆောင်တောက်ဖို့တော့ကျွန်မမျှော်လင့်ပါဘူ
းနေပြည်တော်ပါဝင်တိုင်းနယ်ပြည်နယ်အသီးသီးမှာတော့ဒေါအောင်ဆန်းစုကြည်နဲ့အတူရှိနေတယ်ဆိုတဲ့ထောက်ခံပွဲတွေအပြင်ဒေါအောင်ဆန်းစုကြည်နဲ့အတူရှိနေတယ်ဆိုတဲ့စိုင်းမုတ်ကြီးတွေကိုလည်းလူမြင်ကွင်းနေရာတော်တော်များများမှာချိတ်ဆွဲပြီးတော့နိုင်ငံတကာတရားရုံးမှာဒေါအောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖြေရှင်းမဲ့ကိစ္စအပေါ်ထောက်ခံကြောင်းပြသနေကြတာဖြစ်ပါတယ်။လာမယ့်ဒီဇင်မာလာ၁၀ရက်နေ့မှာတော့အဲ့ဒီအမှုကိုနယ်သာလန်နိုင်ငံ The Hague ကနိုင်ငံတကာတရားရုံးမှာဂမ်ဘီယားနိုင်ငံကနေမြန်မာနိုင်ငံအပေါ်မှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တိုင်ကြားထားတဲ့အမှုကိုစတင်ကြားနာစစ်ဆေးမှာဖြစ်ပါတယ်။အစိုးရကနေရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်ကလည်းဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးပြန်လည်လျှောက်လဲမှာဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါရှင်။အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ထုတ်လွှင့်ခြင်းရောက်ပါပြီ။မကွေးတိုင်းဒေသကြီးရဲ့ NLD အစိုးရအနေနဲ့အရင်အစိုးရလက်ထက်ကဖြစ်ခဲ့တဲ့ငွေကြေးအလွဲသုံးစားမှုတွေနဲ့အကျင့်ပြတ်ချစားမှုတိုက်ဖြတ်တာတွေကိုလုပ်နိုင်တဲ့တစ်ချိန်ထဲမှာပဲဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုလည်းအောင်အောင်မြင်မြင်လှုပ်ဆောင်နိုင်ခဲ့တယ်လို့ဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုက VOA နဲ့တီးတန့်တွေ့ဆုံစင်မှာပြောပါတယ်။တရုတ်ကုမ္ပဏီကသူ့အပါအဝင်ပြည်ထောင်စုအစိုးရနဲ့ NLD ပါတီတာဝန်ရှိသူတွေကိုမကြာခဏဖိတ်ခေါ်ပြီးအစိုးရစီမံကိန်းတွေချပေးတဲ့နေရာမှာအခွင့်အရေးပို့ရဖို့စီယုံလေရှိပေမဲ့သူတို့ဘက်ကတော့တီဇက်ဥပဒေတွေနဲ့အညီဘသူ့ကိုမှအခွင့်အရေးပို့မပေးဘဲဆုံးဖြတ်ဆောင်ရွက်ခဲ့တယ်လို့လည်းဆိုပါတယ်။ကိုဇော်ဝင်းလိုင်ကဒေါက်တာအောင်မွန်းညိုနဲ့တွေ့ဆုံမေးမြန်းထားတဲ့အပိုင်းနှစ်ကိုနားဆင်နိုင်ပါပြီရှင
်။လက်ရှိဒီကြိုးသွားနေတဲ့ဒီဟိုအစိုးရအဖွဲ့ပေါ့နော်။မော်ဘီတိုင်းဒေတာကြီးအစိုးရအဖွဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ရောဒီကြိုးခုဆိုလို့ရှိရင်ဒါနှစ်တည်းလေးတော်တော်ကြာခဲ့ပြီဒါနောက်တက်တန်းအတွက်ရုပ်ောက်ပွဲတောင်ပြန်လောက်တော့မဲ့အချိန်ကာလရောက်လာပြီပေါ့ဆိုတော့အချင်းယုံလေးပေါ့နော
်
ဒီဝန်ကြီးချုပ်လှုပ်ဆောင်ခဲ့တဲ့အောင်မြင်မှုတွေကအားရကျေနပ်မှုရှိတာကိုလှုပ်ချင်ပေမဲ့လည်းတစ်ဖက်မှာစောစောပြောသလိုကန့်ကွက်တဲ့လူတွေရှိတာတော့ဒါမှမဟုတ်လို့ရှိရင်လည်းအချိန်ဒီအကြောင်းကြောင်းကြောင့်မအောင်မြင်ခဲ့တဲ့ကိစ္စတွေလည်းရှိမှာပဲလေအဲ့လိုမျိုးလေးတွေရောဝန်ကြီးချုပ်ပြောပြလို့ရမလားဗားရီများရှိ
ကိုမမကြီးတော့ပေါ့နော်
ဟုတ
်မမကြီးတော့ပြောရမယ်ဆိုရင်တော့ကိုကလည်းပဲဒီဗုဒ္ဓဘာသာဝင်ဆိုတော့ဟိုဘာသာရေးနောက်မှပြောလို့မရဘူးဟိုထိတ်ကထားပြောနေတာပေါ့နော်အဲ့ဒါဘာလဲဆိုတော့ကျွန်တော်ဒီမှာဟိုမန်းရွှေစတော်ဖရာပွဲပေါ့ကျွန်တော်တို့မန်းရွှေစတော်ဖရာပွဲမှာကျွန်တော်တို့2016ခုနှစ် ABT ရဲ့နေ့အာနာဆွဲယူလိုက်တဲ့အချိန်တုန်းကကျွန်တော်မှတ်မိသလောက်ပြောရမယ်ဆိုလို့ရှိရင်ဖရာကြီးရဲ့ရံပုံငွေပေါ့နော်ဖရာကြီးအစူးစူးအရရရံပုံငွေစုစုပေါင်းဘလောက်ရှိတုန်းဆိုတော့ 3.5 billion လောက်ရှိတယ်တန်ပေါင်း 3,500 လောက်ရှိတယ်ခုလက်ရှိအခြေအနေမှာဘလောက်ရှိတုန်းဆိုတော့တန်ပေါင်း 9,000 ကျော်လောက်ရှိတယ်လေးနေမပြေသေးဘူး20လောက်ကျွန်တော်ရတယ်ဒီကြားထဲမှာဖျားကြီးရဲ့ရံပုံငွေနဲ့ဟိုအမြဲတမ်းဆက်နေရသည်သွားလို့ရအောင်ဒါလည်းဥဇော်ဝင်နဲ့တွေ့ရင်တွေ့ပါလိမ့်မယ်လှေတင်တရားဆိုတာလှေတင်မန်းချောင်းမှာဖြတ်ထားပြီးတော့ရေဘလောက်ပဲကြီးနေနေဆက်နေရသည်ကူးလို့ရတယ်ကြံ့ငွေတန်ပေါင်း1200လောက်ကုန်တယ်တေမောင်12000လောက်ကုန်တယ်ပေါ့အဲ့ဒါကြီးကိုကျွန်တော်စောက်ထားပေးတယ်ဘာသာရေးနဲ့ပတ်သက်ပြီးတွေ့တာပေါ့လေနော်ဒီလောက်ဒီလိုနေထားရှိတယ်ကျွန်တော်တိုင်းဒေသကြီးအစိုးရတက်လာတယ်နော်2016ခုနှစ်မှာ AB လမှာအာဏာရတယ်16ဆက်ဖွန်ဘတ်ဂျက်ကကျွန်တော်ဆွဲခဲ့တာမဟုတ်ဘူးအဲ့ဒီဘတ်ဂျက်နဲ့လုတ်တယ်မှာကျွန်တော်ကကိုယ်တိုင်ကိုယ်ကလိုအပ်တာတွေကိုနော်အုပ်ချုပ်ရေးပိုင်းကမှအစပေါ့စီမံခန့်ခွဲပြီးတော့ကြိုးပမ်းဆောင်ရွက်လိုက်တဲ့အချိန်မှာ လုပ်ငန်းပမာဏလည်းကျွန်တော်ကမလျှော့ဘူးအရည်အတွက်လည်းမလျှော့ဘူးအရည်အသွေးလည်းကျွန်တော်တို့မလျှော့ဘူးဘာမှမလျှော့ပဲနဲ့ကြက်ငွေတန်ပေါင်းတထောင်ကျော်ပိုးထွက်လာအောင်ကျွန်တော်စူးစမ်းဆောင်ရွက်ပေးနိုင်တယ်10ဘီလီယံပိုးထွက်တယ်အဲ့ဒီပတ်သက်နေတဲ့ကူမကွေးတန်းကြီးမကွေးတန်းမြို့ကြီးကိုကျွန်တော်စုပ်ပြနေတယ်မကွေးတန်းမြို့ကလည်းသိတဲ့အတိုင်းပဲနော်လမ်းနေကျက်မြို့ကျက်တည်ဆောင်ဖြစ်တဲ့ဘီရိုဒါလန်မယ်ရီလန်အာထာကတေလန်စသည်ဖြင့်လမ်းတွေကိုကျွန်တော်ကဟိုနယ်လွန်ကတရခင်းဖို့လို့ခင်းတယ်ဟိုရူးရူးကတရလှုပ်ဖို့လှုပ်လို့တယ်ကိုဦးဇော်ဝန်လိုင်ကိုလည်းတွေ့ခဲ့တဲ့နော်ဒီမှာကန္နလန်ကန္နလန်ဆိုနယ်လွန်ကတရလှုပ်ထားတဲ့ဒါလေရပိုင်းလာပွဲမယ်ရှိသေးတယ်နောက်တစ်ခါဒီတိုင်ကျက်တည်ဆောင်ဖြစ်တဲ့မြတ်စလုံးဖျားကြီးသွားတဲ့လမ်းဒါနယ်လွန်ကတရခင်းတယ်နောက်တစ်ခါကျွန်တော်တို့ကရင်းနယ်လေးရတွေ့နေရတယ်ပြီးတော့နော်ကျွန်တော်မကူတိုင်းမှာရင်းနယ်ချက်လက်ချက်ဖို့မရှိဘူးချက်ဖို့ရှိတဲ့နေရာကျွန်တော်ဒီဟိုစကိုင်းတိုင်းမုံရောက်သွားပြီးတော့ချက်တယ်အရက်ဖို့အရက်ဖို့ဟိုဟာရင်းနှက်ချက်ဆက်ရုံမဟုတ်ဘူးအရက်ဖို့အရက်ကလုံးတဲ့ဖို့ပေါ့လေအဲ့ဒီသွားပြီးတော့ရင်းနှက်ချက်တယ်အကြမ်းသာထွက်တာပေါ့ကဒီဇယ်လိုဒက်စီလိုအကြမ်းနေထွက်မှာပေါ့အဲ့လိုသွားတဲ့အတွက်ကိုဒီဟာမျောစာပေါ့ transport pass မျောစာထုတ်ပေးရတာပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ရန်မုံငွေတွေတန်ထောင်နဲ့ရှိပြီးတော့ရှိတယ်အရင်အစိုးရလက်ထက်မှာဒါတွေကတိုင်းရန်မုံငွေတွေရှိတယ်နော်ကြားတာကတော့ 2.8 billion လောက်ပေါ့ကြက်ငွေတန်ပေါင်း 2,800 လောက်ရေကင်းအစိုးရရှာခဲ့တာတွေရှိတယ်ဒါတွေကိုမေးဖို့လိုတယ်ဆိုကျွန်တော်မေးခက်လိုက်တယ်။နော်ပြည်သူ့တို့တော့မှကျွန်တော်မဲဆန်နိုင်နေပြီကကိုယ်စလဲကိုထွန်းထွန်းကိုမေးခက်လိုက်တယ်။မေးခက်တော့ပြည်တော်စုအစိုးရလည်းကျွန်တော်စီစခန်းလိုက်တယ်။ထွက်လာတယ်။ကြက်ငွေတန်ပေါင်း 9,000 ကျော်ထွက်လာတယ်။အဲ့ဒီမှာကျွန်တော်တို့မကူတန်းဒေသအစိုးရအဖွဲ့ကိုကြက်ငွေတန်ပေါင်း 3,296 တန်းကိုပြန်ပြီးလွှဲပေးတယ်။ငွေစားလွှဲပေးတယ်။နောက်တစ်ချက်ကပြောချင်တာကတော့ဝန်ထမ်းပေါ့နော်ဝန်ထမ်းတွေကအာဂရီလိုက်စားမှုတိုက်ဖြည်းရေးဆိုတာလည်းကျွန်တော်ရှိတယ်လေဝန်ထမ်းတွေမှာနော်ကျွန်တော်တို့ကပဲဝင်တန်းငိုးမှကျွန်တော်တို့ကအေးယူတာအပြစ်ပေးတာထောင်ချတာယာလူချောတာဘာမှမလုပ်ရှင်ဘူးဒါကိုစေတနာနဲ့ပြောတာပါเนาะသူတို့မှလည်းသူတို့အခက်အခဲတွေပါလိမ့်ရှိမယ်လာကလောက်တာမလောက်တာတွေပါလိမ့်ရှိမယ်တိုးတော်လည်းအောက်ကအထောက်ထားအခိုင်အမာနဲ့တိုင်လာခဲ့ရင်တော့ကျွန်တော်တို့ကအေးယူရတာရှိတယ်အာဂရီကအေးယူတာတွေပါလိမ့်ရှိတယ
်ဒီကန္နာတိုင်းကန္နာတိုင်းမှာအတွက်ဒီပြည်တော်စုအစိုးရလုပ်နေတာရှိသလိုပြည်နယ်တိုင်းဒေသကြီးအစိုးရတွေလည်းဝင်ကြွတို့လို့ကိုယ်ပြည်နယ်ကိုယ်ဒေသဖွံ့ဖြိုးရေးအတွက်တည်ထောင်စီမံကိန်းချပြီးလုပ်နေကြတာတွေအများကြီးရှိတာအခုဝင်းကျုပ်ပြောခဲ့သလိုပေါ့နော်ဆိုတော့အဲ့ဒီလိုမျိုးစီမံကိန်းချပြီးတဲ့နေရာမှာကဝင်းကျုပ်တို့စဉ်းစားတဲ့နေရာမှာပေါ့အစိုးရအဖွဲ့ကစဉ်းစားတဲ့နေရာမှာဟိုဒီနိုင်ငံခြားကုမ္ပဏီတွေတင်တာတွေခေါ်တယ်ပေါ့နော် project တွေအတွက်နိုင်ငံခြားကုမ္ပဏီတွေရှိမယ်ပြည်တွင်းရကုမ္ပဏီတွေရှိမယ်ပေါ့ဆိုတော့ပြည်တွင်းလုပ်ငန်းတွေကိုဦးစားပေးတယ်တို့ဒါမှမဟုတ်လေနိုင်ငံခြားကုမ္ပဏီကအဆင့်မြင့်လို့နည်းပညာပို့ကောင်းလို့သူတို့ဦးစားပေးသင့်တယ်တို့ဘလို့ဝင်းကျုပ်တို့စဉ်းစားတယ်လဲဒီ
အများသောအားဖြင့်တော့ပြည်တွင်းသက်သက်လာတာမဟုတ်ပြည်တွင်းနဲ့ပြည်ပနဲ့ JV သဘောမျိုးကို Joint Venture သဘောမျိုးနဲ့ပြည်တွင်းကလည်းဥမာပါ share ပါနေလောက်ပါမယ်ဥမာ 30% ပါမလားသူက 70% ပါမလားဒါမျိုးတွေပေါ့နော်အဲ့ဒါမျိုးဟိုခေါ်လာတာရှိတယ်နော်ဆုံးဖြတ်တဲ့နေရာမှာလာတာနဲ့တန်းပြီးတော့ကျွန်တော်ကဆုံးဖြတ်လိုက်တာမျိုးမလုပ်ဘူးနီးပညာအရာကိုလက်ခံနိုင်မှရှိလားမရှိလားစီစစ်ဒီကမှထောက်ခံပြီးတင်ပြအ
ဲ့ဒါ criteria တွေရှိတာပေါ့
ဟုတ်တယ်ရှိတယ်ရှိတယ
်ဆိုတော့ဟိုတစ်ဖက်မှာလည်းကျွန်တော်တို့ကြားနေတာကဒါအဝန်ချုပ်အနေနဲ့ဖြစ်ရှင်းပြဖို့ပေါ့ဝန်ကြီးတိထားတာကိုကျွန်တော်တို့ပြန်ရှင်းပြဖို့ပေါ့နော
်ဟုတ်ကဲ့
အခုဒီအရင်အစိုးရလက်ထက်ဒီမှာလိုပဲတေအိုဆိုးရဟာအင်းကြီးနိုင်ငံလည်းဖြစ်တယ်အင်းအားကြီးနိုင်ငံတခုလည်းစီးပွားရေးရောသူကဘက်ဆုံသူကကိုယ့်ရဲ့အများကြီးတာတဲ့နိုင်ငံဖြစ်တော့လက်ရှိ NLD အစိုးရလက်ထက်မှာလည်း NLD အစိုးရတာဝန်ရှိတဲ့သူတွေကိုမကြာခဏဖိတ်တယ်ခေါ်တယ်လေ့လာခိုင်းတယ်ပေါ့နော်လာခိုင်းတယ်လွတ်တော်ဆိုလဲလွတ်တော်ကဏ္ဍအလိုက်ဒီပါတီပိုင်းဆိုလဲပါတီပိုင်းကဏ္ဍအလိုက်သူတို့မကြာခဏဖိတ်တာကိုကျွန်တော်တို့ဝန်ကြီးတို့ဟိုတာဝန်ရှိတဲ့သူတွေသွားကြတာတွေကျွန်တော်တို့တွေ့ပါတယ
်
ဆိုတော့အဲ့ဒါနဲ့တပိုင်းတည်းမှာပဲဒီတခြားတရုတ်ကုမ္ပဏီတွေကလည်းခါအားလျော်ဆိုဖိတ်တယ်လို့ကျွန်တော်တို့ကြားတယ်ဥပမာ Huawei လို့ကုမ္ပဏီမျိုးပေါ့ဖိတ်ပြီးတော့သူတို့ရဲ့လုပ်ငန်းတွေကိုချပြရတယ်သူတို့ဟိုပေါ့ဥပမာပြီးကိုဘယ်လိုကူညီလို့ရတာပိုင်းဆိုသူတို့ပြောချင်ပြောမှာပေါ့နော်ဒါကျွန်တော်မသိဟိုမန္တလေးမှာဆိုလို့ရှိရင်အခုနည်းနည်းလေးလူပြောများနေတာက CCTV တပ်မဲ့ကိစ္စတွေမှာ Huawei ကနေပြီးတော့တာဝန်ယူလှုပ်ဆောင်ပေးမယ်ဆိုပြီးပြောကြတာရှိတယ်ဒါမှလည်းအဲ့ဒါကdata တွေကိုတနည်းအားဖြင့်ဒီ data ကို data တွေနိုင်ငံတိုင်းနိုင်ငံတိုင်းကတော်တော်လေး give ဆိုက်ကြတယ်လေ။ဒါဆိုအဲ့ဒီ data တွေသူတို့ရသွားလို့ရှိရင်တစ်ချိန်မှာပြန်ပြီးအသုံးချလို့ရတယ်ဆိုတဲ့ဟာမျိုး။အဲ့ဒါတွေက sensitive ဖြစ်တဲ့ data တွေဖြစ်တယ်ပေါ့။ဆိုတော့အဲ့လိုမျိုးတွေလုတ်ပေးဖို့ကိစ္စတွေရှိတော့မကွေးတိုင်းမှာတော့ကျွန်တော်တို့မကြမ်းမိသေးဘူး။စကိုင်းတိုင်းတော့ကြားတယ်ပေါ့။ဆိုတော့အဲ့လိုမျိုးတွေခေါ်ပြီးတော့လူကြီးတွေကိုခေါ်ပြီးစီယုံတာမျိုး lobby လုပ်တာမျိုးလုပ်နေတဲ့ကိစ္စတွေမှာရောဝင်ကျွတ်တို့ဘာတွေကြားသိမိတယ်လဲ
။အဲ့ဒါကတော့ဟိုမန္တလေးတိုင်းတို့စကိုင်းတိုင်းတို့မှာတော့ဘလို့အနေထားရှိတယ်ဆိုတော့မသိပါဘူး။ကျွန်တော်စီမှာလာပြီးတော့ဒီနီးပညာရလာဒီမှာပြင်မကွေးဆိုလို့ရှိရင် smart city လုပ်မယ်လာဘာဒီဘာဒီဘလို့ဘလောက်ထီအောင်တော့မှလာဒီမှာဟို smart city လုပ်ရင်ကောင်းမယ်ဆိုတာတွေကိုသူတို့အကုန်ရှင်းပြတယ်အမတန်ကိုအားကြစရာကောင်းပါတယ်အမတန်ဒီဟိုစရာကောင်းပါတယ်သို့တော်လည်းဒါနဲ့ပတ်သက်ပြီးတန်းပြီးကျွန်တော်ကဒီဥမာ Huawei နဲ့လာရှင်းပြတဲ့ထဲမှာရှိတယ်အမတန်အဆင်မြင်တယ်နော် Huawei လည်းကျွန်တော်လေးတခါအလေးပတ်ရောက်ခဲ့မှုပါတယ်အမတန်ကိုနီးပညာမြင့်တဲ့ကုမ္ပဏီပါနော်ဘာပဲဖြစ်နေနေက ကျွန်တော်တို့ကတော့ဥပမာဖြင့်ဒီ ID ကဏ္ဍပေါ်ဒီ e-government ကိစ္စ smart city ကိစ္စအဲ့ဒါတွေနဲ့ပတ်သက်ရင်လည်းကျွန်တော်တို့ကကိုယ်တောက်တဲ့နဲ့မဆုံးပြတ်ပါဘူးတချို့ကိုယ်တယ်ပို့တချို့ကနားလည်တဲ့ပုဂ္ဂိုလ်တိုင်ပင်ပြီးမှကျွန်တော်ဆုံးပြတ်မှာဒီတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ကျွန်တော်တို့သွားတော့လည်းမေးပါတယ်ဒီမှာဟွာဟိုမန်းရင်နံဒီဟွာပေါ်ဒီမင်းဘူးစခုမြို့နယ်မှာပေါ့လေ तू ကဟိုကြောက်ဖြူရတယ်ပြီးတော့ရင်းနံပိုင်လိုက်ရလည်းပဲရခိုင်မကွေးတိုင်းလည်းဖြတ်သွားတာဘူးမကွေးတိုင်းမန်းလေးတိုင်းဖြတ်သွားတယ်ဆိုတော့ကမင်းဘူးစကူမျိုးနယ်မှာတကယ်ကိုစီးပွားပြည်ရေနံချက်ဆက်ရုံကြီးတစ်ခုလုပ်ချင်တယ်ဆက်မှုဆောင်တစ်ခုလုပ်ချင်တယ်ဒါကျွန်တော်တောင်းဆိုတာရှိပါတယ်အဲခုလိုမျိုးစိတ်ဝင်စားတဲ့အတွက်ကျွန်တော်အများကြီးဝင်စားပါတယ်ကျေးဇူးလက်တင်ပါတယ်သို့တော်လည်းပဲကျွန်တော်တို့ကတော့ဒေသဆိုင်ရာအစိုးရဖြစ်တဲ့အတွက်ကျွန်တော်တို့ကဒါကိုဟိုစုတန်းဆုံးဖြတ်လို့မရပါဘူးပြည်တော်စုအစိုးရကပဲဆုံးဖြတ်လို့ရပါတယ်ပြည်တော်စုအစိုးရနဲ့တိုင်ပင်မှာဆိုပြီးကျွန်တော်အဲ့တိုင်ဖြေခဲ့ပါတယ်ဒီမှာလည်းပဲလာပါတယ်ဘာလုပ်ချင်တော့လုပ်ချင်တာပြောဆယ်မြောင်းကိစ္စလုပ်ချင်သလားစိုက်ပျိုးရေးကိစ္စလုပ်ချင်သလားတယ်ယူပို့ဆောင်ရေးလုပ်ချင်သလားဘာလုပ်ချင်တော့ဘီလီယံနဲ့ချီလို့ဆိုရောအိမ်ပေးမှာပဲသူတို့အစိုးရတာဝန်ခံရမယ်နော်အဲ့ဒီနေရာမှာလည်းပဲကျွန်တော်ကြားဘူးတယ်ရှိတယ်လीနော်ဥပမာပြင်ဒီဟလာဒီဟွာဘောဟိုပါကစ္စတန်တို့ဒီဟိုတို့လာအိုးတို့ဆိုတဲ့နိုင်ငံတွေ debt trap ဆိုတဲ့ဟလာ
ဟုတ်တယ်
ကြီးထောင်ကြောက်မှာ
ဟုတ်တယ
်နော်ပြန်မဆက်နိုင်တော့
တိရိလင်္ကာ big example
အဲ့တော့ဒီဟွာဒီသူရေးတဲ့စေကန်းကြီးကိုအကျွေးကိုအတိုးတောင်မပေးနိုင်တော့ကြတော့နော်အနည်း90လောက်ပဲဝင်ပေးလိုက်ရတယ်ဆိုတာမျိုးဒါမျိုးတွေရာလည်းပဲကိုကကြားကြည့်နေရတော့အမတန်ကိုစီထားပြီးတော့ကျွန်တော်ကတုံ့ပြန်ပါတယ
်နောက်ပိုင်းဟိုလောက်ကြတဲ့ဒီ
ဟုတ်တယ်
နိုင်ငံတော် project နိုင်ငံတော်စီမံကိန်းနေရာဆတရုတ်ကုမ္ပဏီတော်တော်များများကပို့ပြီးတော့ဟိုဟာပေါ့လေလံနေအောင်နေသလားလို့
အဲ့ဒါတော့ကျွန်တော်တို့ကဒါနဲ့ပတ်သက်ပြီးတော့ကိုအထင်မြင်ယူဆချက်ပြောရရင်ဒါဟိုဌာနဆိုင်ရာတွေဆရာစီပဲဖြစ်စွန့်ရင်ပဲဖြစ်เนาะဘာပဲဖြစ်နေနေဒါတော့ဟို international open bidding နဲ့ပဲသူတို့ဟိုအပြည့်စံလေလံပဲလုပ်မှာပဲဒီမှာ तू profile ကြီးမယ် spec တွေကြီးမယ်ကြီးမှာလက်ခံနိုင်ဝင်ရှိတဲ့ဟာကိုသူတို့လက်ခံတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်အဲ့တော့ဒီ agriculture မှုနဲ့ပတ်သက်ပြီးနောက်ဆက်တွဲကျွန်တော်မေးချင်တာကဒီမကြသေးခင်ကပဲဒီလူမှုကွန်ရက်တွေမှာတော်တော်လေးပြန့်သွားတဲ့ကိစ္စရေစကြိုမျိုးနဲ့လောင်စာဝိုင်းကိုဝင်ကြောက်ဝင်စီးခိုင်းတဲ့ကိစ္စပေါ့နော်ဆိုတော့ဝင်ကြောက်ကိုယ်တိုင်လည်းဝင်ခံတဲ့ဒါ local ရဲတွေကဒါဖမ်းမယ်လို့သတင်းထွက်တာနဲ့သူကသတင်းပေါက်ပြီးတော့ဖမ်းမမိဘူးဆိုတာအချင်းချင်းဖြစ်ခဲ့ဘူးတဲ့အရင်အတွေ့အကြုံတွေကဆိုတော့ဘယ်သူမှအတိမပြေပဲဝင်ကြောက်အမိန်နဲ့လုတ်တယ်ဆိုတာမျို
းဟုတ်ကဲ့
ဆိုတော့အဲ့ဒီဟာမှာလဲဟိုချင်းပြောကျွန်တော်မြင်လာရတာဒါဂဲတကောင်ဟိုဂဲတလုံးနဲ့ဆာနကောင်မှန်တယ်လို့မျိုးပေါ့နော်တရားဥပဒေစုံမွေးမှာအားနေနေတာကိုတစ်ဖက်ကထောက်ပြပြီးသားဖြစ်တယ်လို့ဟိုလူတွေကိုလဲဟိုလောင်ကစားဝိုင်းတွေကိုလဲနှင်းနှင်းပြီးသားဖြစ်တာပေါ့နော်ဆိုတော့အဲ့ဒါအခုနောက်ဆက်တွဲရောဘယ်လိုဖြစ်သွားပြီလဲခင်ဗျာအခုအရေးယူမဲ့ပါညာဆိုတဲ့ကိစ္စ
ကအဲ့ဒါကျွန်တော်တို့ဟိုအစည်းအဝေးမှာပေါ့နော်တနင်္လာနေ့နဲ့လုတ်တဲ့အစည်းအဝေးမှာလုံခြုံရေးနဲ့တည်င်းပူပေါင်းညီနိုင်အစည်းအဝေးဆိုတော့တနင်္လာနေ့နဲ့လုတ်ပါတယ်အဲ့မှာမူရစည်းဝါကိစ္စနောက်တစ်ခါဒီဟိုဘာဘဟိုဘာဟိုဘာဘဟိုလူတမ်းမှုကိစ္စမရင်းကိစ္စနောက်တစ်ခါဒီဟိုတက်ပြေးတွေကိစ္စနော်အဲ့ဒါမျိုးပြဿနာပေါင်း16000ဘောဖုန်ကြီးတွေကြောင်းလူတွေကိစ္စအဲ့ဒါတွေတိုင်ပင်ညှိနှိုင်းတဲ့အစည်းအဝေးမှာကျွန်တော်ပြောတယ်ဒါလည်းပဲဥပဒေချုပ်ကိုတိုင်ပင်ပြီးမှပြောတာတိုင်မှာဥပဒေချုပ်ရှိတယ် तू ကပြောတာကလုတ်တယ်ဆိုလို့ရှိရင်အိုးစုဥက္ကဋ္ဌမှာတာဝန်ရှိတယ်သတင်းပေးဖို့ပြက်ကွက်တယ်နော်ဒီမှာအဝါဒီလုတ်တာဒီနေ့လုတ်ဒီတစ်ခါမှမဟုတ်ဘူးလေအနည်းဆုံးတစ်ပတ်ဆယ်ရက်ရှိမှကျွန်တော်သိလို့ဖမ်းရတာအဲ့တော့ तू မှတာဝန်ရှိတဲ့အတွက်ကြောင့်သတင်းပေးဖို့ပြက်ကွက်တဲ့ကြောင့်သူ့ကိုဖြုတ်ယုံနေမှာကောင်သူ့ကိုကထောင်ချလို့အရေးကြီးလို့ရပါတယ်တဲ့ဆိုတော့ကျွန်တော်တို့ကအုပ်စုအုပ်ချုပ်ရေးမှုသည်ဟလာကျွန်တော်တို့ဟလာဒီစီးပွားပြိုင်ပွဲလည်းမဟုတ်နိုင်ငံရေးပြိုင်ပွဲလည်းမဟုတ်ဘူးဘယ်သူဘယ်ဘာမှလည်းသိတာမဟုတ်ဘူးဥပဒေစီမင်းစည်းကမ်းအရသူ့ကိုကျွန်တော်အရေးယူပါဆိုပြောထားတာရှိတယ်အဲ့လိုအရေးယူပါသူ့ကိုဖြုတ်ယုံနေမှာအရေးယူပါထောင်ချမယ်လို့တော့ကြတော့ကိုရက်ရွာကတက်ပြီးလက်မှတ်တွေထိုးပြီးတော့တက်လာတယ်နော်ဒီလူကဘာတွေဘလို့တော်ပါတယ်ရက်ရွာအကျိုးဘလို့ဆောင်းပါတယ်ဆိုပြီးတော့ဒါကိုသူ့ကိုမဖြုတ်သင့်ပါဘူးအရေးမြူသင့်ပါဘူးဆိုပြီးတော့ရွာသူကတင်လာတာရှိတယ်အဲ့ဒါကိုလည်းပဲကျွန်တော်တူးတယောက်တဲ့သဘောနဲ့ကျွန်တော်မဆုံးပြတ်ပါဘူးဒီမှာအစည်းအဝေးမှာတင်ပြီးတော့ကျွန်တော်ဆုံးပြတ်မှာ
မြို့ကျေးဇူးတင်ပါတယ
်ကိုဇော်ဝင်းလိုင်းတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ရှင် VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ဒီဇင်ဘာလ1ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190 kHz 1595အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လေရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရမှာပါ။အရင်ဆုံးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကိုနိုင်ငံတကာကတရားစွဲထားတာကိုမြောက်ပိုင်းမဟာမိတ်လက်နက်ကိုင်သုံးဘွဲကထောက်ခံထားတဲ့ကြေညာချက်အကြောင်းသုံးသပ်ချက်ကိုဦးစီသူအောင်မြင့်ကမှတ်အင်ဂျင်နိုင်နဲ့အတူတင်ဆက်ထားပါတယ်ရှင
်။ရခိုင်ပြည်နယ်ကမွတ်စလင်တန်တဝက်ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးကြတဲ့ကိစ္စနဲ့ဆက်ဆက်ပြီးအစ္စလာမစ်နိုင်ငံများအဖွဲ့ OIC ကိုစားကမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံအနေနဲ့ကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့ Genocide Convention လို့ခေါ်တဲ့ကုလသမဂ္ဂဒီမျိုးတုံးတပ်ဖြတ်မှုကိုတားဆီးရေးနဲ့အရေးယူအပြစ်ပေးရေးဆိုင်ရာ Convention ကိုလိုက်နာမှုမရှိဘူးဆိုတဲ့ဆွတ်ဆွဲချက်နဲ့ကုလသမဂ္ဂရဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲဆိုထားပါတယ်။ဒီတရားစွဲဆိုမှုဟာလူပုဂ္ဂိုလ်တဦးတယောက်တစုတစ်ဖွဲ့ကိုစွဲဆိုတာမျိုးမဟုတ်ဘဲနိုင်ငံကိုစွဲဆိုထားတာဖြစ်လေတော့မြန်မာနိုင်ငံကိုစားနိုင်ငံတော်၏တိုင်ပင်ခံဒေါ်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီး ICJ တရားရုံးမှာတွားရောက်ရင်ဆိုင်မယ်လို့သတင်းထုတ်ပြန်ထားပါတယ်။အခုဆိုရင်ဒေါ်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖြစ်ရှင်းမဲ့ကိစ္စသူ့ဘက်ကရပ်တည်နေပါတယ်။သူ့ကိုထောက်ခံနေပါတယ်ဆိုပြီးမြို့နယ်တချို့မှာထောက်ခံပွဲတွေပြုလုပ်နေကြပါပြီ။အလားတူအဲ့လို ICJ မှာတရားစွဲဆိုထားတဲ့ကိစ္စကိုတရိုင်းကန်လုံးဆိုင်ရာအပြည့်ရစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဆွေးနွေးကြပါတယ်။ဒါဟာနိုင်ငံအရေးပြည်ထောင်စုအရေးဖြစ်တာကြောင့်သူတို့အနေနဲ့မြန်မာအစိုးရကနေ ICJ တရားရုံးမှာတွားပြီးဖြေရှင်းမဲ့ကိစ္စကိုတတ်နိုင်သလောက်ကူညီမယ်လို့သဘောထားထုတ်ပြန်ပါတယ်။ဒီအထက်ထူးခြားတာတစ်ခုကတော့ကိုကန့်တောင်းပလောင်နဲ့ရခိုင်အေလက်နက်ကိုင်၃ဖွဲ့ပြီးခဲ့တဲ့အောက်တိုဘာ28ရက်နေ့ကပူးပေါင်းထုတ်ပြန်တဲ့ကြေညာချက်ပါပဲ။အဲဒီကြေညာချက်ထဲမှာတော့လက်ရှိနိုင်ငံတကာမှာမြန်မာတပ်မတော်ပေါ်တရားစွဲထားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးသူတို့အဖွဲ့တွေအနေနဲ့လုံးဝထောက်ခံတယ်အဲ့ဒီကတရားစွဲသူတွေကိုလည်းအထောက်ထားအချက်လက်တွေပေးပြီးပူးပေါင်းဆောင်ရွက်သွားဖို့အမြဲတမ်းအစဉ်အသင့်ဖြစ်နေတဲ့အကြောင်းထုတ်ပြန်ကြေညာထားတာတွေ့ရပါတယ်။လက်နက်ကိုင်သုံးဖွဲ့ရဲ့ထုတ်ပြန်ကြေညာချက်မှာဘာတွေပါသလဲ။ဒါဟာအမျိုးမြင်ရှိတဲ့ကြေညာချက်ဖြစ်ပါရဲ့လားဆိုတာဆွေးနွေးတင်ပြသွားပါမယ်
။လက်နက်ကိုင်သုံးဖွဲ့ရဲ့ကြေညာချက်ပထမအပိုင်းမှာနိုင်ငံတကာမှတရားစွဲခံရတဲ့ဖြစ်စဉ်၃ခုကိုတန်းစီဖော်ပြထားပေမဲ့တမှုချင်းစီကိုတော့တိကျဖော်ပြထားတာမတွေ့ရပါဘူး။တကယ်တော့ကြေညာချက်ထဲမှာဖော်ပြထားတဲ့အရေးယူမှု၃ခုဟာတစ်ခုနဲ့တစ်ခုသဘောတဘာဝချင်းမတူညီပါဘူး ICC နိုင်ငံတကာရာဇဝတ်ခုံရုံးကိစ္စကတော့ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာတွေမှာမြမတက်မတော်ကရာဇဝတ်မှုကျူးလွန်တာမျိုးရှိမရှိစုံစမ်းစစ်ဆေးဖို့ခွင့်ပြုလိုက်တဲ့အခြေအနေပါ International Jurisdiction နိုင်ငံတကာတရားစီရင်ပိုင်ခွင့်မှုအရာအာဂျင်တီးနားနိုင်ငံမှာအမှုဖွင့်ထားတာကရိုဟင်ဂျာအရေးလှုပ်ရှားသူတွေကနေမြန်မာနိုင်ငံတမရတွေဖြစ်ခဲ့ကြတဲ့တမရဟောင်းဦးသိန်းစိန်ဦးထင်ကျော်နဲ့လက်ရှိတမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တပ်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ဖက်ခေါင်းဆောင်တွေကိုရိုဟင်ဂျာတွေအပေါ်ရာဇဝတ်မှုကျူးလွန်ခဲ့တယ်ဆိုပြီးဖွင့်ထားတဲ့အမှုပါဂမ်ဘီယာနိုင်ငံက ICJ မှာဆွဲဆိုထားတာကတော့မြန်မာနိုင်ငံကိုဖြစ်ပါတယ်လက်နက်ကိုင်သုံးဖွဲ့ရဲ့ကြေညာချက်မှာမြမတက်မတော်ကိုပဲတည်တံ့ရည်ညွှန်းဖော်ပြခဲ့ပေမဲ့အမှုသုံးခုလုံးကတရားစွဲဆိုမှုတွေကိုအပြည့်အဝထောက်ခံတယ်လို့ဆိုလိုက်တဲ့အတွက်တက်မတော်တင်မကရွေးကောက်ခံသမ္မတတွေဒေါအောင်ဆန်းစုကြည်လိုလူထုခေါင်းဆောင်အပါအဝင်နိုင်ငံကိုတရားစွဲတာကိုပါထောက်ခံလိုက်တဲ့သဘောတည်ရောက်နေပါတယ
်ထုတ်ပြန်ချက်ဒုတိယအပိုင်းမှာတော့နှစ်80ကျော်ကြာပြည်တွင်းစစ်အတွင်းမြမတက်မတော်ကိုစစ်ရာဇဝတ်မှုအမျိုးမျိုးကျူးလွန်ခဲ့တယ်ဆိုပြီးဆွတ်ဆွဲထားပါတယ်ပြည်ရင်းစစ်အတွင်းမြန်မာတပ်မတော်ကစစ်ရာဇဝတ်မှုတွေကျူးလွန်တယ်လူခွင့်ရဲ့ချိုးဖောက်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်ဟာအဖြစ်ဆန်းတော့မဟုတ်ပါဘူး။နှစ်80ကျော်ပြည်တွင်းစစ်ကာလအတွင်းမြန်မာတပ်မတော်ဘက်ကရော တိုင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်တော်တွင်လက်နက်ကိုင်အဖွဲ့တွေကျူးလွန်ခဲ့တဲ့စစ်ရာဇဝမှုတွေလူခွင့်ရေးချိုးဖောက်မှုတွေဆိုတာပြောမဆုံးနိုင်အောင်ရှိခဲ့ရှိနေစေဖြစ်ပါတယ်။ဒါဒီပြောဆိုနေုံနဲ့တိုင်းသားတွေလိုချင်နေတဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဖက်ဒရယ်ပြည်ထောင်စုရလာလိမ့်မယ်လို့မမျှော်လင့်နိုင်ပါဘူး။
ထုတ်ပြန်ချက်ရဲ့အဓိကအားနည်းချက်ကတော့လက်ရှိမြန်မာနိုင်ငံမှာရွေးကောက်ခံအစိုးရနဲ့အစိုးရလက်အောက်မှာရောက်မနေတဲ့တပ်မတော်ဆိုပြီးအင်အားစုနှစ်ခုရှိနေတယ်ဆိုတာကိုခွဲခြားထားခြင်းမရှိတာပါလက်ရှိဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရဆိုတာဟာအရင်ဆင်အာဏာရှင်တွေခေတ်ကအဖိနှိပ်ခံဖြစ်ခဲ့ပြီးပြည်သူလူထုတခဲနဲ့ရွေးချယ်တင်မြှောက်မှုကြောင့်2016ခုနှစ်မှာတက်လာတဲ့အစိုးရဖြစ်ပါတယ်။နှစ်ပေါင်းများစွာပြည်တွင်းစစ်အတွင်းစစ်ရာဇဝဲမှုကျူးလွန်ခဲ့တဲ့အဖွဲ့အစည်းမဟုတ်သလိုလက်ရှိနိုင်ငံတကာအတိုင်းဝိုင်းကကြီးမားတဲ့ PRG ပေးနေတဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေထွက်ပြေးရတဲ့ပြဿနာကိုဖန်တီးသူ၊စတင်သူ၊ပြုလုပ်သူလည်းမဟုတ်ခဲ့ပါဘူး။အဲ့ဒါနဲ့ခြားနာပြီးပြည်ရင်းစစ်ရက်စဲအောင်စူးစမ်းနေသူရခိုင်ပြည်နယ်ကပြည်ထနာပြေလည်အောင်လုပ်နေသူငြိမ်းချမ်းရေးရအောင်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်အောင်စူးစမ်းနေသူတွေသာဖြစ်ပါတယ်။အဲ့ဒီလိုအစိုးရမျိုးကိုမြန်မာတပ်မတော်နဲ့တံတန်းထားပြီးစစ်ရာဇဝဲမှုတွေအတွက်တာဝန်ခံခိုင်းတာမျိုးဟာမှန်ကန်တဲ့သဘောထားလို့မဆိုနိုင်ပါဘူး။နောက်တစ်ခုကတော့နိုင်ငံကိုတနည်းအားဖြင့်အစိုးရကနေ genocide လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့ဆွဆွဲမှုကိုထုတ်ပြန်ချက်မှာထောက်ခံထားတဲ့ကိစ္စပါ genocide လုပ်တယ်ဆိုတာအလွတ်အလွန်ကြီးမားတဲ့ရာဇဝတ်မှုကြီးပါဒီစကလုံးကိုယ်တိုင်ဒုတိယကမ္ဘာစစ်အတွင်းနာဇီဂျာမနီကနေကျူးလူမျိုး6တန်းကျော်ကိုတပ်ဖြတ်ပြီးကျူးလွန်ခဲ့တဲ့ရက်ဆက်တဲ့ရာဇဝတ်မှုကြီးကနေပေါ်ပေါက်လာတာပါမြမတက်မတော်ဟာစစ်ရာဇဝဲမှုအပါအဝင်ရာဇဝဲမှုတွေမကျူးလွန်ပါဘူးလို့ဘသူကားမှမျက်စိမှိတ်ညင်းနေတာမျိုးမရှိပါဘူး။ဒါပေမဲ့အဲ့ဓာရီဟာ genocide အစ်စ်မဟုတ်ပါဘူး။တနည်းအားဖြင့်လက်ရှိအစိုးရဟာတက်မတော်က genocide လုပ်နေတာကိုအကာအကွယ်ပေးနေတဲ့အစိုးရမဟုတ်ပါဘူးဆိုတာကိုပဲညင်းချက်ထုတ် ICJ တရားရုံးမှာရင်ဆိုင်ဖြေရှင်းဖို့ပြင်ဆင်နေကြတာပါ။
ဒါကြောင့်လက်နက်ကိုင်သုံးဖွဲ့ရဲ့ယက်တီချက်ဟာအစိုးရနဲ့မြန်မာနိုင်ငံသားအများစုကြီးရဲ့ယက်တီချက် NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေရဲ့ယက်တီချက်တွေနဲ့ဖြောင်ပြောင်ကြီးဆန့်ကျင်နေတာတွေ့မြင်ရပါတယ်။တကယ်လို့အဲ့ဒီလက်နက်ကိုင်သုံးဖွဲ့ဟာပြည်တွင်းငြိမ်းချမ်းရေးပြဿနာဖြေရှင်းရမှာအိန္ဒိယတရုတ်နိုင်ငံထဲထဲဝယ်ပါဝင်ရေးအမြဲတစေတောင်းဆိုနေတဲ့အဖွဲ့တွေဖြစ်ပါတယ်။အခုလည်းနိုင်ငံကိုထိခိုက်ကြရှုံးအောင်လုပ်နေတဲ့ပြည်ပနိုင်ငံပြည်ပအင်အားစုတွေနဲ့ပူးပေါင်းမယ်ဆိုပြီးထုတ်ပြန်ထားတာမို့အတော့ကိုအန္တရာယ်များတဲ့ယက်တီချက်အဖြစ်ရှုမြင်နိုင်ပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာအပြစ်ခတ်ရက်စဲရေးငြိမ်းချမ်းရေးဖက်ဒရယ်တိဆောက်ရေးဆိုင်ရာမျှွန်မှန်းချက်ထင်ဟပ်ချက်တစုံတရာလည်းမတွေ့ရပါဘူးခင်ဗျာ
။ဦးစီသူအောင်မြင်ပြည်တွင်သတင်းတုံ့တက်ချက်ကိုတင်းလာနေမနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်။အခုဆက်ပြီးမအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနားဆင်ရအောင်ပါရှင်။
ပါရှင် view ရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ email တွေပြီးတော့ view မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့တော်ရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့ Facebook စာမျက်နှာပေါ်ကမှတ်ချက်လေးတွေကိုအရင်ပြောပြပေးခြင်းပါတယ်။မမဖို့ဆိုတဲ့ဒီ Facebook စာမျက်နှာပိုင်ရှင်ကတော့မင်္ဂလာရှိသောနန်းနဲ့ခင်းလေးများစွာဖြင့်ရယူပိုင်ဆိုင်နိုင်ပြီးထာဝရကိုစိတ်နှဖျား VOA ညကိုမောင်နှမတွေရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးပါတယ်ရှင်တဲ့ကျေးဇူးထူးတင်ပါတယ်နော်တောသားကြီးဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့သူကတော့ဒီကျွန်တော်တို့ VOA ဝိုင်းတော်သူတယောက်ဖြစ်တဲ့နန်းလောင်အစီအစဉ်ကျင်ညာတာပါတီဖြစ်စီမပါတီဖြစ်စီအဲ့ကျမတို့ရဲ့ view စာမျက်နှာတော်တော်များများမှလာရေးထားလို့ကျမသတိထားမိပါတယ်။ဒီတောသားကြီးဆိုတဲ့တော်ရရှင်ကမန္တလေးပူဆွေးချင်းကင်းရှင်းရဲ့ထာဝရအေဂျင့်မှုနဲ့ပြည်စုံပါစေတဲ့။ခတ်တူတူပဲဆူတောင်းပေးလာပါတယ်။ဟုတ်ကဲ့နန်းလောင်ကိုစားအထူးကျေးဇူးတင်ပါတယ်လို့ပဲပြောချင်ပါတယ်နော်။ view ကိုနားဆင်လာတာနှစ်ပေါင်းများစွာကြာလာပါပြီဆိုတဲ့တော်ရရှင်တချို့ကလည်းကျမတို့နှစ်တကူလက်ဆောင်တော်ရရှင်တွေကိုပို့ပေးနေကြလက်ဆောင်လေးတွေကိုကျမတို့ကပို့ပေးမယ်လို့မကြောင်ညာရသေးပေမဲ့လည်းဝရိယရှိရှိနဲ့တောင်းလာကြပါတယ်။တော်ရရှင်အောင်မြတ်စကား
မင်္ဂလာပါခင်ဗျာ။VOA ကိုအမြဲနားဆင်လာတာနှစ်30ကျော်ပြီဖြစ်ပါတယ်။ရေဒီယိုဖြင့်နားဆင်ဖြစ်ပါတယ်။ရခင်ကတော့ VOA ကိုအမြဲလို့စာရေးဖြစ်ပါတယ်။2020အတွက်ပြက်ကလေးလက်ဆောင်လိုချင်ပါတယ်။2013နှစ်ကတစ်ချိန်လက်ဆောင်ရဖို့ပါတယ်။ရေဒီယိုလည်းမဲပေါက်ဖူးပါတယ်။ VOA မှာဝိုင်းတော်သားများအားလုံးရှင်လန်းချမ်းမြေကြပါစေ
။သူလိုပဲဒီတော်ရရှင်နန်းသိန်းသိန်းကြီးကလည်း VOA ငင်းငယ်လေးတွေကနားထောင်လာတာပါတဲ့။အခုဆိုရင်အသက်တော်တော်ကြီးပြီမလို့ VOA နားထောင်တဲ့သက်တမ်းလည်းတော်တော်ကြပါပြီလို့ရေးလာပါတယ်
။ VOA ကို9တန်း6တန်းလောက်ကလေးကနားထောင်လာတာလေ။အခုတော့65နှစ်ရှိပြီပေါ့။ KSSA VOA ဝိုင်းတော်သားတွေရဲ့တင်ဆက်မှုကိုကြိုက်ပါတယ်။တနင်္ဂနွေနေ့ဆွေးနွေးကန်းကိုအထူးမှန်ကန်ကြောင်းလေးထောက်ခံပါတယ်။မအေးတာနာကျော်ကြီးအန်တီအတွက်ပြက်ကလေးလေးတစ်ခုလောက်အမှတ်တရလိုချင်တာ VOA ဝိုင်းတော်သားတွေအားလုံးဘေးပြာဝေးကွာငြိမ်းချမ်းသာယာကြပါစေ
။ဟုတ်ကဲ့ပါကျွန်တော်တို့ပြက်ကလေးလေးလက်ဆောင်ပေးဖို့တော့သရရှင်တွေကိုမကြင်ညာသေးပါဘူးနော်။ဒါပေမဲ့နှစ်တစ်ခုပေးနေကြထုံးစံတိုင်းသရရှင်တွေကိုလက်ဆောင်ပို့ပေးမယ်ဆိုရင်တော့ဒီအန်တီနန်းသိန်းသိန်းရေရောနောက်ပြီးတော့သရရှင်ကိုအောင်မြတ်ဆက်ရဲ့လိမ့်စာကိုရောကျွန်မဆက်ဆက်ထည့်ပေးလိုက်ပါမယ်။အခုလည်းကအမှတ်ထားပြီးပါပြီ။ VOA ကိုနှစ်ရှည်လာများနားထောင်လာကြတယ်ဆိုလို့ကျေးဇူးအထူးတင်ရှိပါတယ်ရှင်။Facebook ဆာမျက်နှာပေါ်မှာဖော်ပြပေးထားတဲ့သတင်းတွေကိုဖတ်ရှုပြီးတော့သတင်းတွေကအမှတ်ချက်တွေကြောင်းတော်တော်ကိုစိတ်အနှောင့်အယှက်ဖြစ်ရပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့ထက်မြက်ကျော်ဆိုတဲ့သောရရှင်မှာ Messenger မှာစာရေးပြီးတော့ပို့လာတာဖြစ်ပါတယ်
။ VOA သတင်းနားထောင်ဖို့လဲကြောက်နေရတယ်လူတွေရေးကြတာဟာရုပ်ရုပ်မှာမှပတ်ပတ်ဆက်ဆက်ပဲနေရင်ထိုင်ရင်ကိုငရဲကိုယူနေတယ်လို့ပါပဲကိုကကိုနိုင်ငံသားတွေကိုအထင်ကြီးလေးစားခဲ့တာဒီလောက်ရုပ်မှာပတ်ဆက်စွာနဲ့ Facebook ပေါ်မှာရေးကြမယ်လို့မထင်ခဲ့မိဘူးအခုခေတ်လူငယ်တွေစိုးသွမ်းတာကန်းကုံအောင်ပါပဲ။တည်င်းနဲ့မဆိုင်တဲ့ဆဲနီးတွေကိုဖျက်လိုက်လို့မရဘူးလား။အရန်စိတ်ဆင်းရဲရပါတယ်။ဆဲနီးတွေကကန်းကုံအောင်ပါပဲ။အားလုံးကိုနှုတ်ဆက်ပါတယ်။ကျမ်းပါပြီလူဝင်ဆန္ဒပြေဝကြပါစေ
။ဟုတ်ပါရဲ့အဲ့လိုမျိုးကျမတို့စီကို abuse ဖြစ်တဲ့စာတွေဟိုအနိုင်ကျင့်ရေးသားတဲ့စာတွေနေ့စဉ်နဲ့အမျှရေးသားပေးပို့နေကြတာမှန်ပါတယ်။ Cyber bullying ဒီ online ပေါ်ကနေပြီးအနိုင်ကျင့်တာပေါ့နော်။ကျမတို့ကတော့ကိုလုံးရမယ့်အလုပ်ကိုပဲဆက်လုပ်ဖို့အာရုံစိုက်ပါတယ်။ကျမတို့စီစာရေးလာတဲ့သောရရှင်လိုမျိုးမှန်ကန်တဲ့သတင်းတွေလိုအပ်တဲ့သူတွေသတင်းမှန်တွေပေါ်ပေါက်ဖို့အတွက်ကျမတို့ဆက်ပြီးတော့အလုပ်လုပ်နေတာပါ။ဟိုဒီသောရရှင်နေနဲ့အဲ့လိုဟိုရေးလာတဲ့မှတ်ချက်စကားတွေကြောင့်မှတ်ချက်တွေဖတ်ရလို့တော်တော်လေးကိုစိတ်ညစ်ညူရတယ်ဆိုတာလည်းကျမတို့နားလဲပါတယ်။ဒါကြောင့်မလို့တစ်ခါတလေတော့အဲ့လိုမျိုးမှတ်ချက်တွေကိုတွားပြီးတော့ဖတ်မနေပါနဲ့လို့သာအကြံပြုချင်ပါတယ်နော်။မလိုလားအပ်တဲ့စိတ်ဖိစီးမှုတွေရမှာဆိုလိုပါအခုလိုမျိုးစာရေးပြောလာတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နော်။ကျွန်တော် view ရအစီအစဉ်တချို့ကိုနားထောင်ပြီးတော့နောက်ထပ်အစီအစဉ်တချို့လည်းထပ်ပြီးတော့တင်ဆက်ပေးပါအောင်လို့ပြောလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးစင်ပါတယ်
။မတတ်နိုင်ဘူး။ကော်နီရဲ့စီးသချင်းစာသားတော့မဟုတ် view ကိုပဲအပူကတ်ရမှာပဲ။အခုလေးတွင် Bloomberg TV Breaking News မှာ Facebook Boss Mark Zuckerberg ရဲ့ Facebook ကဝန်ဆောင်မှုပေးမဲ့လီဘရာငွေကြေးကိစ္စလွှတ်တော်ရှင်းမောင်းမှာစစ်ဆေးမေးမြန်းတာဖြေကြားနေတာတွေ့လို့သိကျင်တာပေါ်လာလို့ပါ။အရင်တလောက VOA က Bitcoin လို့ Cryptocurrency Digital Currency မျိုးကိုတင်ပြသွားတာကြားလိုက်ပါတယ်။အဲ့ဒီမတိုင်ခင်ကတည်းကအဲ့ဒီ Bitcoin ကိုအပျော်သဘောအပြင်းလဲပြေဘဝတုတာလဲရဝယ်ရောင်းဈေးကစားဖို့လုပ်ခဲ့ပေမဲ့သူ့ဈေးကလက်လန်းမမီနိုင်တော့အောင်တယူနစ်ကို US$1,000တန်ဖိုးရှိနေတဲ့အချိန်ဖြစ်နေတော့သိစိတ်မဝင်စားပါ။အခု Facebook ကဝန်ဆောင်မှုပေးမဲ့ Libra ငွေကြေးကိုကြားရတော့မြန်မာပြည်သူအများစုကလည်း Facebook သုံးနေသူများဖြစ်လို့ပြန်စိတ်ဝင်စားလာတာကြောင့် VOA အနေနဲ့စီးပွားရေးကဏ္ဍကပဲဖြစ်ဖြစ်အဲ့ဒီငွေကြေးများတစ်ခုနဲ့တစ်ခုအပြင်လက်ရှိကဘာသုံးငွေကြေးများနဲ့နှိုင်းရင်အာသာချက်အားနည်းချက်ရှေ့အလားအလာများကိုလိလသုံးသပ်ပြီးဘဟုတုတဝေငှပေးဖို့အကြံပြုမြစ်တာရက်ခံပါရခင်ဗျာ
ရှောင်းဝင်းဆိုတဲ့တော်ရရှင်မေးလာတာဖြစ်ပါတယ်ဟုတ်ကဲ့ပါကိုစဝင်းကြီးကျွန်တော်တို့စီကနေပြီးဘလော့ဂါတွေပြောသမျှအစီအစဉ်မှာနည်းပညာသစ်တွေအကြောင်းတင်ပြပေးနေတဲ့မတ်စုမြင့်မော်ဒီအကြောင်းပြောပြခိုင်းပါမယ်နော်ဒါနဲ့တနေ့ကပဲကျမလည်းဒါကိုတိတိကျသိကျင်နေတာပါဒါနဲ့ပတ်သက်ရင်နည်းနည်းရိပ်ဖန်းတပ်ဖန်းလောက်ပဲကျမသိပါတယ်ဒါနဲ့တနေ့ကပဲသတင်းထဲမှာလည်းဖတ်လိုက်ရပါသေးတယ်အာဖရိကနယ်ပွားနာမည်ကျော်ဒီအမေရိကန်အစိုးရအေကွန်တယောက်သူ့ရဲ့မွေးရဖြစ်တဲ့အာဖရိကတိုက်တိုးတက်ရေးတွေလူငယ်တွေကြားမှာဒီ cryptocurrency ဆိုတဲ့ digital ငွေကြေးစနစ်ထုံငှအောင်လုပ်ဖို့အတွက်ကြံစည်နေပါတယ်ပြီးခဲ့တဲ့တရက်ကသတင်းထဲမှာပါတာပါစိတ်ဝင်စားစရာငွေကြေးစနစ်ဖြစ်ပါရဲ့နော်မဆုမြတ်မွန်ဒီကိစ္စနဲ့ပတ်သက်ပြီးတော့သတင်းတင်ဆက်ပေးဖို့ဆက်ဆက်တိုက်တွန်းလိုက်ပါမယ်ဒါနဲ့မြန်မာနိုင်ငံကအနိဋ္ဌာယုံသတင်းတွေရဲ့တင်မနေပါနဲ့မြန်မာနိုင်ငံရဲ့စီးပွားရေးထိခိုက်မှာစိုးရိမ်မိပါတယ်လို့ရေးလာတဲ့သောရရှင်ကတော့ဖြိုးဝေမောင်ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူပါကိုစိုးရိမ်နေရပါလေ
။အမတို့သတင်းဌာနကလည်းရခိုင်ကအကြောင်းပဲကဘာမှာချပြဖို့မြန်မာနိုင်ငံသတင်းဒီတစ်ခုပဲရှိတာလား။စုတ်ပြတ်နေတာပဲ။ကောင်းကွက်တွေနိုင်ငံသားတွေလာလေခြင်းအောင်အခြားသတင်းတွေတင်ကြပါဦး။ VOA သတင်းအခြေစိုက်ကရခိုင်နယ်ဇက်မှမို့လို့လား။ဒါမှမဟုတ်ဘာလဲ။တခါလာလေရခိုင်ကလားသတင်းစစ်ဖြစ်တာခင်ဗျားတို့ကအဲ့လိုတင်တော့အခြားနိုင်ငံကိုနိုင်ငံကိုလာလည်မဲ့သူတွေဘယ်လာတော့မလဲဗျာအဲ့တော့နိုင်ငံမွဲပြီပေါ့ပြည်သူတယောက်အနေနဲ့အကြံပေးတာပါနိုင်ငံတိုးတက်ဖို့အတွက်မန်နိုင်တရက်ထဲပါဝင်တယ်လေဒီလောက်တင်ရင်ဘာကြောက်ဖြစ်တယ်ဘယ်ကစဖြစ်တယ် ခုဒီဘယ်လိုအမုန်းတရားတွေရှိတယ်ဆိုတာကြမ်းပြူပြီးတင်လေခုတော့ထိတ်လန့်စရာ2မိနစ်3မိနစ်လောက်ကလေးနဲ့အကြံပေးတာပါဗျာ
ဟုတ်ကဲ့ပါကိုဖြိုးဝင်မောင်ကြီးကိုဖြိုးဝင်မောင်စိုးရိမ်တာကိုလည်းနားလဲပါတယ်ဒါပေမဲ့ကျမတို့ကလည်းဒီမြန်မာအခြေအနေမှာဖြစ်ပြနေတဲ့သတင်းကိုအရှိအရှိတိုင်းတင်ပြရပါတယ်နော်ဟိုသတင်းမကောင်းလို့ဆိုပြီးတော့သတင်းမှောင်ချထားလို့မရပါဘူးရှင်နားလဲနိုင်လိမ့်မယ်လို့ထင်ပါတယ်ကျေးဇူးတင်ပါတယ်ရင်ဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါရစေ။ Saw Rota ဆိုတဲ့သောရရှင်ကတော့နိုင်သာယာမြို့နယ်16ရပ်ကွက်မြသည်ရီလမ်းမှာနေထိုင်ပါတယ်တဲ့။သူရဲ့ကွက်ထဲမှာအနက်နဲ့ပတ်သက်ပြီးပတ်ဝန်းကျင်ညဉ့်ဉန်းမှုဖြစ်နေပါတယ်ဆိုပြီးတော့သူကြုံနေရတဲ့အခြေအနေကိုအခုလိုစာရေးပြီးတော့ရင်ဖွင့်လာပါတယ်
။ကျွန်တော်အင်းရဲ့ခေါင်းရင်အိမ်နဲ့နောက်ဖေးအိမ်တို့ကဝက်မွေးလာဒီမှာဆယ်စုနှစ်နှစ်ခုမကတော့ပါဘူး။ဝက်စာအပုပ်တို့အနှံ့တွေဝက်စာမှာပါလာသောအမိုက်တွေနဲ့နောက်ဖေးမြောင်းများဖိတ်ဆိုကရေဝင်ရေထွက်လည်းမရှိတော့ပါအစိုးဆုံးကဝက်ချီအနံ့ကအစိုးဆုံးပါလေးတိုက်လိုက်ရင်ဖြင့်အနံ့ဆိုးတွေကိုခံစားလာရတာမှာနှစ်20ကျော်ပါပြီအခုတော့ကျွန်တော်ရဲ့အမေဝက်ချီအနံ့ကြောင့်လားဘာကြောင့်လဲတော့မသိဘူးစီဂျိုဖြစ်နေပါပြီတလားလုံးကလူတွေရောဝက်မေးတဲ့သူတွေပါစီဂျိုတွေဖြစ်နေပါပြီဝက်ချီအနံ့ကြောင့်ဆက်နွယ်မှုရှိမရှိတော့မသိပါကျင်းတည်တာကဝက်ချီအနံ့ရတာနဲ့စီဂျိုတက်တာကတော့ကျင်းတည်ပါသည်VOA မိသားစုကြမ္မာချမ်းသာပြီးအနံ့ဆိုးကင်းစင်တဲ့ဘဝနဲ့ထာဝရပျော်ရွှင်ကြပါစေ
။သရရှင်ဆောရိုတာသူနေတဲ့လှိုင်းသားရ16ရက်ခွဲမှာကြုံနေရတဲ့အနံ့ဆိုးပြဿနာကိုစာရေးလာတာဖြစ်ပါတယ်။သရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။ဒေတောင်းလာတဲ့သရရှင်တွေကိုလည်းအလှည့်ပေးဖို့ရှိပါတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဆက်ပြီးတော့ဒေတာလာတဲ့သောရရှင်တရက်ကိုအနှဲ့ပေးကြပါရစေ။စကိုင်းတိုင်းဒေတာကြီးမင်းကိမြို့နယ်တောင်တွင်းဒေတာမြို့မခုံသာရွာကကျော်မိုးနိုင်ခေါ်မိုးမိုးဆိုတဲ့သောရရှင်ကတော့ VOA ဖွဲ့သားတွေအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်ပြရစေဆိုပြီးတော့တချင်းလေးတစ်ပုတ်တောင်းလာပါရစေ
။ကျွန်တော်မွေးမိမိဟာလောကကြီးရဲ့ကနှုတ်ဆက်ထွက်ခွာတာကိုနှစ်တီတီပြည့်ပါပြီ။ကျွန်တော်ရှိနေတဲ့နေရာကနေအမေကိုလက်အုပ်ကြီးကရော့လိုက်ပါရစေ။အကိုကြီးတောက်ထွန်းအမခင်တန်းနုအမခင်တန်းစိန်တို့ကိုလည်းလက်အုပ်ကြီးကရော့လိုက်ပါရစေ။အမေနဲ့တကွာ VOA တောတာရှင်များအားလုံးအတွက်ဟင်းဒရာထွန်းရင်တီးဆိုထားတဲ့မိသားစုကြော်ပွဲတခြင်းလေးထုတ်လွှင့်ပေးစီခြင်းပါတယ်
။သရရှင်မမိုးတောင်းလာတာဖြစ်ပါတယ်။ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီသရရှင်တောင်းထားတဲ့တခြင်းလေးနဲ့ထုတ်လွှင့်ပြီးတော့ဖြောပြပေးခြင်းပါတယ်နော်။ဟင်းဒရာထွန်းရင်တီးဆိုထားတဲ့မိသားစုကြော်ပွဲဆိုတဲ့တခြင်းလေးအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင
်။လာမြောက်တဲ့အရွေတွေကလေမိမိမတွေ့တာကြာလေးလေးဦးရွေးတရိယာလေးလေးနိုင်ွယ်ပါသာသမီများကအတူချကြတော့ရစီမြေမတော်ဦးကျွေးမှုဝေးလေး ီရာရီတဘောက်ကလေးရယုံမြနဲ့မိဘသူဝမ်းမငြိမ်းရမေဘဝလက်နှလုံးပခုံးလက်နှစ်သိဘဘတော်ကစီနဲ့နဲ့လူဖြစ်အောင်ဝေးဝေးမှတ်ခြင်းရင်မတန်းမြအောင်ပင်ပန်းကြည့်သွားဝင်းရရဲ့ဒီယေရှုဘုံတွေဒီမျောမှန်းလို့တောင်းတော့ပါရလေယေရှုရှင်ဒီပြည်နဲ့မေမေ
ခင်ဗျားထွင်ရင်ဒီဆိုထားရဲ့မိသားစုကြော်ပွဲဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းငရီနေညာပိုင်းနဲ့တင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ VOA Internet စာမျက်နှာမှာလည်းတွားပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ကလလရေကြီးအန္တရာယ်ကြီးကလေးကငန်းတခါရှုံရှာလေမကောင်းမြစ်တာဩကောင်းရုံလို့ယင်းဤပေဝေအတက်ကိုသိမ်းများရင်ဝန်ကားရေဒီလိုမှာပဲဒီမှာတော့မြစ်တာမျိုးနဲ့သာသမီတို့တွေကိုလည်းမြေရိုးထုံးသာမရှိခဲ့ပေတို့ပြားတော့မှာငုတ်တလုံးကိုမိုးကြီးနန္ဒခိုင်ဝင်ကျေးဇူးရှင်မိဘနှစ်ပါးကတာကြောပါတယ်လေ
မဲတနာကြစီစဉ်တဆက်ပြနေတဲ့မြမပြည်မှပေးစာများအစီအစဉ်ကိုတင်းင်းလာနေမနေ့ခင်မှလည်းနောက်တစ်ချိန်နှာစင်နိုင်ပါရဲ့ရှင်အခုမခင်ဖြူထွေးနဲ့ကိုငိမ့်ချန်းတို့စီစဉ်တဆက်ပြနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ကြရအောင်ပါ
ဘယ်ဂျီယံနိုင်ငံကအကောင်လေးတယောက်ဟာအသက်6နှစ်နဲ့တက္ကသိုလ်ကဘွဲ့ရမှာဖြစ်တဲ့အတွက်ကမ္ဘာအသက်အငယ်ဆုံးဘွဲ့ရကြောင်းသားတယောက်ဖြစ်လာတော့မှာပါလော်ရန့်ဆိုင်မွန်ရဲ့ IQ ဟာ145ရှိတာဖြစ်ပြီးဘယ်ဂျီယံနိုင်ငံအိုင်ဟိုဗန်နီးပညာတက္ကသိုလ်ကလျှက်စစ်အင်ဂျင်နီယာဘွဲ့ကိုလာမဲ့လာကြရင်ရမှာပါဆာဗီယာအမေရိကန်တီထွင်သူနီကိုလာတက်စလာကိုအားကျတဲ့ဆိုင်မွန်ဟာကိုလက်အင်ကအထုတွေနဲ့ခန္ဓာကိုယ်အထုတွေကိုဖန်တီးဖို့စိတ်ဝင်စားပြီးဒါတွေကိုဆက်လက်သုတေသနလုပ်သွားမယ်လို့ပြောပါတယ်။သူ့အဖိုးအဖွားဟာနှလုံးရောဂါတွေဖြစ်တာကြောင့်လဲအခုလိုအစားထိုးကုသနိုင်တဲ့ကိုလက်အင်ကအထုတွေကိုစိတ်ဝင်စားရတဲ့အကြောင်းရှင်းပြပါတယ်။လက်ရှိမှာလဲနယ်သာလန်နိုင်ငံကတက္ကသိုလ်တစ်ခုမှာအုံနောက်အလုပ်လုပ်ပုံကိုတူပါနိုင်တဲ့ကွန်ပျူတာ circuit ပြားလေးတွေတီထွင်နေပြီးတော့ဒီစမ်းသပ်ချက်ကနေတွဲလိုက်တဲ့ဆေးတွေအပေါ်အုံနောက်ရဲ့တုံ့ပြန်ပုံကိုလေ့လာနိုင်မှာဖြစ်ပါတယ်။အခုလက်ရှိဒီကမ္ဘာ Guinness မှတ်တမ်းစာအုပ်မှာအသက်အငယ်ဆုံးဘွဲ့ရကျောင်းသားကတော့အမေရိကန်ပြည်ထောင်စုက Michael Kiani ဖြစ်ပါတယ်။အသက်10နှစ်နဲ့6လမှာဘွဲ့ရခဲ့တာပါ။အခု Simon ကတော့တက္ကသိုလ်ကျောင်းမတက်တဲ့အချိန်အားလက်ချိန်တွေမှာတခြားကလေးငယ်တွေလိုပဲဗီဒီယိုဂိမ်းကစားတာ၊ခွေးနဲ့လမ်းလျှောက်တာတွေကိုလုပ်လို့ရှိပါတယ်။
ဂရိနိုင်ငံကဝက်တကောင်ဟာသတင်းတိုက်ရိုက်လွှင့်နေတော့ကင်မရာမြင်ကွင်းထဲကိုဝင်လာပြီး သတင်းပေးပို့နေတဲ့သတင်းတောက်ကိုလိုက်ဝေခဲ့ပါတယ်။သတင်းတောက်လာဇိုမန်နီကိုဟာအန်တနာသတင်းဌာနအတွက်မိုးလေဝသသတင်းတွေပေးပို့နေချိန်မှာအခုလိုဖြစ်သွားခဲ့တာပါ။အဲဒီဝက်ကသူ့ကိုတနေကုန်လိုက်ကိုက်နေတာကြောင့်ငြိမ်ငြိမ်နေလို့မရဘူးလို့သတင်းတောက်ကအော်ဟစ်ခဲ့ပါတယ်။
အိန္ဒိယနိုင်ငံကအသက်၈နှစ်အရွယ်ကောင်မလေးတယောက်ဟာကမ္ဘာစံချိန်နှစ်ခုကိုချိုးလိုက်ပါတယ်။ PTV စရူတာဟာကျောက်ပြားတွေအများဆုံးကိုလက်တစ်ဖက်ထဲနဲ့ချိုးပြလိုက်ပြီးတော့အိုရီဂါမီဂျပန်စက်ကူဂျိုးရလေးတွေကိုလည်းအများဆုံးခောက်ပြလိုက်ပါတယ်။ကျောက်ပြား350ကိုမိနစ်20အတွင်းမှာလက်တစ်ဖက်ထဲနဲ့ရိုက်ချိုးပြလိုက်တာဖြစ်ပြီးတော့အိုရီဂါမီဂျပန်စက်ကူဂျိုးရလေးအခု202ခုကိုတော့တနာရီအတွင်းမှာခောက်ပြနိုင်ခဲ့တာပါ။သူ့ရဲ့တပည့်စရူတာကစိတ်တက်တဲ့ကိုကိုကိုယုံကြည်မှုကတော့လေးစားစရာပဲလို့သူ့ဆရာဖြစ်တဲ့ Ashwini Anand ကပြောပါတယ်ရှင
်။အမေရိကန်နိုင်ငံကအသက်12နှစ်အရွယ် Jonathan Jones လေးတယောက်အယောင်တွေကိုပြန်မြင်ရတဲ့အတွက်ပျော်ရွှင်နေပါတယ်။သူဟာ Color Blind အယောင်တွေကိုခွဲခြားမမြင်တော့တဲ့သူတယောက်ဖြစ်ပြီးသူ့အတွက်အထူးဖန်တီးထားတဲ့မျက်မှန်နဲ့အယောင်တွေကိုပထမဦးဆုံးအချိန်ဖြစ်ဘဝမှာခွဲခြားမြင်နိုင်ခဲ့တာပါ။အယောင်တွေမမြင်ရတာကိုလေးလာနေတဲ့မင်းနီဆိုတာပြည်နယ်ကကျောင်းတစ်ခုရဲ့စာသင်ခန်းထဲမှာဒီမျက်မှန်ကိုပထမအဆုံးတက်ကြည့်ခဲ့တာပါအထူးမျက်မှန်ရဲ့တန်ဖိုးကတော့ဒေါ်လာ350လောက်ကျသင့်ပါတယ်ဂျိုနာသန်ဂျုံးရဲ့အမေဖြစ်သူကတော့သူ့သားအတွက်ဒီမျက်မှန်ကိုဝယ်ပေးမယ်လို့ပြောပြီးတော့တခြားအယောင်မမြင်ရတဲ့ကလေးတွေအတွက်လဲ GoFundMe Internet ဆမ်းမျက်နှာမှာရန်ပုံငွေရှာပြီးဝယ်ပေးမယ်လို့ပြောပါတယ်ခင်ဗျာ
ကိုငင်းချက်နဲ့မက်ကင်ဖြူထွေးတို့အစီအစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါရရှင်။ VOA ကနေအခုအသံလွှင့်နေတဲ့တနာရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိလိုင်းဒိုမီတာ 20kHz 15113ညလိုင်းဒိုမီတာ 25kHz 11823ညလိုင်းဒိုမီတာ 32kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA American ဒါကနေပြီးတော့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါအောင်မယ်ရှင
်။ဟောင်ကောင်မှာထောင်နဲ့ချီတဲ့ဒီမိုကရေစီရေလှရှားသူတွေဟာဒီနေ့တနင်္ဂနွေနေ့နောက်ပိုင်းမှာဈေးတိုင်းနေတဲ့စီကားတဲ့ဂျင်းစာကျွေးအရက်မှာဆွေးခဲ့ကြတဲ့အတွက်ရဲတပ်ဖွဲ့ကမြေယူပုံသုံးပြီးတော့လူစုခွဲခဲ့ပါတယ်ဒီမိုကရေစီရေလှရှားသူတွေနိုင်ငံစုဝေးချစ်တဲ့ပွဲသုံးခုကိုလှုပ်ဖို့စီစဉ်ခဲ့တာဖြစ်ပါတယ်ဟောင်ကောင်မှာဒီမိုကရေစီလူခွင့်ရေးထောက်ခံတဲ့ဥပဒေကျမ်းတစ်ခုကိုသမ္မတထရမ့်ကလက်မှတ်ရေးထိုးလိုက်တဲ့အပေါ်ကျေးဇူးတင်ကြောင်းပြသတဲ့အနေနဲ့လဲဆန္ဒပြတဲ့သူတွေဟာအမေရိကန်ကောင်စစ်ဝင်ရုံးရှိကိုသွားရောက်ခဲ့ပါတယ်ဆန္ဒပြသူနေရာလောက်ကအဲဒမ်ရိုင်းပြင်ကနေအစိုးရအဆောက်အဦတွေကိုသွားရောက်ပြီးတော့ရဲတပ်ဖွဲ့ကမြေယူပုံအသုံးပြုတဲ့အပေါ်မှာစန့်ကျင်ဆန္ဒပြခဲ့ကြပါတယ်မြောက်ကိုရီးယားနိုင်ငံပေါ်ထားရှိတဲ့အမေရိကန်နိုင်ငံရဲ့မူဝါဒနဲ့ပတ်သက်ပြီးအတော်လေးကိုစိတ်ပြတ်မိတယ်လို့တောင်ကိုရီးယားသမ္မတရဲ့အကြီးတန်းချန်ပီတူကဖော်ပြလိုက်ပါတယ်မြောက်ကိုရီးယားရေးနဲ့ပတ်သက်ပြီးဂျာဝန်ဆောင်ရွက်လိုက်ဖို့အတွက်အမေရိကန်ကတောင်ကိုရီးယားနိုင်ငံကိုလုပ်ပိုင်ခွင့်အပြည့်အဝမပေးထားဘူးလို့လည်းသူကပြောလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံအနေနဲ့သူတို့ရဲ့နျူကလ িয়ার လက်နက်တွေစွန့်လွတ်လာအောင်အမေရိကန်အနေနဲ့အမလုံးတွေပို့ပြီးတော့ပေးဖို့ကမ်းလှမ်းသင့်တယ်လို့ဒီကိုရီးယားနိုင်ငံပေါင်းစည်းကိစ္စနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားသမ္မတကိုအကြံပေးနေတဲ့အကြံပေးကပြောကြားလိုက်တာဖြစ်ပါတယ်စပိန်နိုင်ငံမဒရစ်မြို့မှာလည်းဖြစ်နေလာနေမှာစတင်ချင်းပါမယ်ရာသီဥတုဆိုင်ရာညီလာခံကိုကမ္ဘာတစ်ဝှမ်းမှာရှိတဲ့နိုင်ငံပေါင်း100လောက်ကကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ပါတယ်အယ်ဘေးနီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကငရင်လုတ်ခဲ့တဲ့ပြီးတဲ့နောက်မှာနိုင်ငံတကာအတိုင်းဝိုင်းနေတဲ့အယ်ဘေးနီးယားနိုင်ငံကိုငွေကြေးထောက်ပံ့နေတဲ့ကျွမ်းကျင်သူတွေရဲ့အကူအညီတွေပေးကြဖို့ကိုအယ်ဘေးနီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်အယ်ဘေးနီးယားတနိုင်ငံနဲ့ပြန်လည်တည်ဆောက်ရေးလုပ်ဖို့တော့မဖြစ်နိုင်ဘူးလို့လည်းဝန်ကြီးချုပ်ကဒီကနေ့မှာပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆုမုံဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခေတူဘင်စကီဖြစ်ပါတယ်။ VOE ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190ကနေပြီးတော့လဲတိုးချက်နှာစင်နိုင်ပါတယ်။ VOE ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.